to the Voice of America in Burmese.
Jadi mingla phya phya ne pye soun ne mena khin phye ja ba de kya. Bio American tan yin 2020 ku ne January la 18 ye taok chan ni mena be season ni ko American Pyeongsu Washington DC myo daw ga ni line no meter 30-40 48 do ga ni dai yai thot lwin ni de lo bio ye Facebook sa myet na ga ba dai yai tin set pe ni ba bi kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါယူကရိန်းကိုပေးရမယ့်စီးရေးကူညီကိုစိုင်းထားခဲ့တာဟာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆွေးနွေးလုပ်ငန်းများစောင့်ကြည့်ရေးယူကပြောပါတယ်မြောက်အမေရိကဒေသကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုကိုထက်လွတ်တော်ကအတည်ပြုလိုက်ပါတယ်အမျိုးသမီးများပေါ်အကြမ်းဖက်မှုပိုးပြီးသတိပြုမိလာစေဖို့အီတလီလမ်းပင်အမှုပညာလှုပ်ရှားမှုပိုစတာတွေထဲမှာဒေါအောင်ဆန်းစုကြည်ပုံလည်းပါပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအမေရိကန်နိုင်ငံမှာတော့သမ္မတထရန့်အပေါ်တရားစွဲဆိုရေးအထက်လွှတ်တော်ကြားနာမှုတွေလာမယ့်ရက်ပိုင်းအတွင်းဖြစ်လာတော့မှာပါမြန်မာနိုင်ငံမှာတော့မကြာခင်ရောက်လာတော့မဲ့တရုတ်သမ္မတရှီကျင့်ပင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအစိုးရအဖွဲ့ဝင်ဝန်ကြီးတချို့ဘယ်လိုမျှော်လင့်ချက်ထားကြပါသလဲ
ဟုတ်ကဲ့ဒီတကယ်စီးပွားရေးရာအင်မတန်မှတိုင်းပြည်အတွက်ကိုအကျိုးပြုမဲ့ထိရောက်မဲ့စနစ်သက်ကိုတွေ့ရှိပြီးတော့အဲ့ဒါကိုအကောင့်ထဲပေါ်ပြီးတော့ကနှစ်ပေါင်း40ကာလတခြားမှာ
ပြညာရေးဝန်ကြီးဦးဖေမြင့်ပြောကြားသွားတာပါသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူပတ်စင်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့တောင်းကြနေမနေ့ခင်နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ
ယူကရိန်းကိုစီးရေးကူညီပေးဖို့လွှတ်တော်ကဒီပြူပေးထားတဲ့ရန်ပုံငွေဒေါ်လာ390တန်းကိုသမ္မတဒေါ်နယ်ထရမ့်ကချက်ချင်းမပေးဘဲယာယီဆိုင်းထားခဲ့တာဟာရန်ပုံငွေသုံးဆဲချင်းဆိုင်ရာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့အစိုးရလုံခြုံရေးတာဝန်ခံမှုရှိရေးဆောင်ကြည့်တဲ့တရားလွတ်လပ်တဲ့ဌာနတစ်ခုကကြာသပတေးနေ့မှာပြောလိုက်ပါတယ်။သူ့အတွက်နိုင်ငံရေးအကျိုးမြတ်ရအောင်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုဖိအားပေးပြောဆိုတဲ့အချိန်ထဲမှာပဲအဲ့ဒီစီးရေးကူညီကိုသမ္မတကဆိုင်းထားခဲ့တာပါ။သမ္မတထရမ့်ကိုအောက်လွှတ်တော်ကတရားစွဲထားတဲ့ပေါ်အထက်လွှတ်တော်မှာကြားနာစစ်ဆေးမှုစတင်တော့မယ့်အချိန်မှာပဲ GAO လို့ခေါ်တဲ့အစိုးရတာဝန်ခံမှုဆိုင်ရာယုံကထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့လိုပြောထားတာပါ။ယူကရိန်းရှေ့ပိုင်းမှာရုရှားလိုလားတဲ့တရားခွဲထွက်ရေးဝါဒီတွေကိုတိုက်ဖို့လိုအပ်တဲ့အဲ့ဒီကူညီငွေကို55ရက်ကြာဆိုင်းထားပြီးတော့မှသမ္မတထရမ့်ကပြီးခဲ့တာပါ2020ပြည့်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကစုံစမ်းစစ်ဆေးမှုမလုပ်ဘဲနဲ့အခုလိုရန်ပုံငွေလွှတ်ပေးလိုက်တာပါဒါပေမဲ့ဒီဖြစ်ရပေါ်စုံစမ်းစစ်ဆေးခဲ့တဲ့ GEO ကကွန်ကရက်ကဥပဒေဖြစ်ပြဋ္ဌာန်းထားတဲ့ကိစ္စရပ်တွေပေါ်သမ္မတအနေနဲ့သူ့ရဲ့မူဝါဒဆိုင်ရာဦးစားပေးချက်တွေနဲ့အစားထိုးလို့ဆောင်ဖို့ဥပဒေကခွင့်ပြုမထားဘူးလို့ကောက်ချက်ချပါတယ်ဒီအကြောင်းသတင်းလောကအရှိကိုသတင်းတွေရပြီးထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
American ဒုတိယသမ္မတဟောင်း Joe Biden ပေါ်ယူကရိန်းအစိုးရကစုံစမ်းပေးဖို့သမ္မတရဲ့ပုဂ္ဂိုလ်ရေးရှေ့နေဆောင်ရွက်ခဲ့တာတွေကိုသမ္မတ Donald Trump ကအတိအကျသိတယ်လို့ဆက်ဆွဲပြောကြားခဲ့မှုအပေါ်သမ္မတ Trump နဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေကပြန်လည်တုံ့ပြန်ရှုတ်ချပြောဆိုကြပါတယ်ဒီလိုဆက်ဆွဲပြောကြခဲ့သူသမရရှိသမရရဲ့ရှိနေဂျူဒီဂျူလီယာနီရဲ့လှုပ်ဖော်ကင်ဘက် Love Panamasa လောလောဆယ်မှာအမေရိကန်အမတ်လောင်းတွေအတွက်နိုင်ငံခြားထောက်ပံ့ငွေပံ့ပိုးပေးခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့တရားရင်ဆိုင်နေရသူဖြစ်ပါတယ်။သူကသမရရဲ့ရှိနေဂျူလီယာနီယူကရိန်းမှာဘာတွေလုပ်ခဲ့တယ်လဲဆိုတာသမရထရမ့်ကောင်းကောင်းသိတယ်လို့ MSNBC သတင်းဌာနနဲ့မေးမြန်းကမ်းမှာပြောကြခဲ့တာပါ။သူရဲ့ဆွဆွဲချက်ပေါ်သမ္မတထရမ့်ကဒါဟာလောလောလတ်လတ်လိန်လေလီဇဲမှုတစ်ခုဖြစ်တယ်လို့ပြောသလိုဖာနာစာအပြည့်အစုံတစ်ခုရဖို့ကြိုးပမ်းနေတယ်လို့လည်းတုံ့ပြန်ပြောဆိုလိုက်ပါတယ်။သူရင်ကလည်းအင်ဖြူတော်ပြောခွင့်ရစတီဖနီဂရစ်ရှမ်ကလည်းအခုဆွဆွဲချက်ဟာပြည်ထောင်စုတရားရုံးရဲ့တရားစွဲဆိုချက်အောက်ကနေလောလောဆယ်အမခန့်ရထားသူတယောက်ကပြောတာဖြစ်ပြီးသူထောင်တန်ရဲ့ရှော့ချဖို့အတွက်စူးစမ်းနေတာဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်။အခုလိုအပြန်အလှန်ပြောဆိုချက်တွေဟာသမ္မတထရမ့်ကိုတရားစွဲဆိုဖို့ကိစ္စအထက်လွှတ်တော်ကကြာသပတေးနေ့မှာတရားဝင်စတင်လှုပ်ဆောင်မဲ့အချိန်မှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။သမ္မတထရမ့်ဟာအာဏာအလုံးသားစားလောလွဲသုံးစားလုပ်ခဲ့တဲ့ကွန်ဂရက်ရဲ့တရားစီရင်ရေးကိုနှောက်ယှက်ခဲ့တဲ့ဆိုတဲ့အချက်နှစ်ချက်နဲ့သမ္မတကိုတရားစွဲဖို့ American အောက်လွှတ်တော်ကအထက်လွှတ်တော်ကိုတရားဝင်တင်သွင်းခဲ့ပြီးဖြစ်ပါတယ်ခင်ဗ
ျ American ပြည်တော်စုနဲ့ချုပ်ဆိုလိုက်တဲ့ကုန်သွယ်ရေးဆိုင်ရာယာကြီးသဘောတူညီချက်တရက်အပေါ်ဒီအစိုးရကချီချူးပြောဆိုပေမဲ့နိုင်ငံအကြားမှာအပြန်အလှန်စိုးရိမ်မှုရှိတဲ့အဓိကကိစ္စရပ်တွေကိုဂိုင်းတွဲဖြစ်ရှင်းရမယ်လို့ပြောပါတယ်ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုအကြားဆက်ရှိလာကြကုန်သွယ်ရေးအငင်းပွားမှုကိုဖြစ်ရှင်းဖို့သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒူးဝန်ကြီးချုပ်လျူဟီတို့ပေါ်ဒူးနယ်မှာသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ပထမအဆင့်ဟာတရုတ်နဲ့အမေရိကန်တို့တာမကတကဘာလုံးအတွက်ပါအကျိုးဖြစ်စေပါတယ်လို့ကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံသားဌာနပြောခွင့်ရဂန်ရှောင်းကပြောသွားပါတယ်။တ တရုတ်နဲ့အမေရိကန်နိုင်ငံတို့ဟာတန်းတူညီများရှိမှုအပြန်အလှန်လေးစားမှုအခြေခံနဲ့ဆွေးနွေးညှိနှိုင်းပြီးတော့တင်းလျော်တဲ့ချင်းကန်နီးနဲ့ထိရောက်တဲ့အဖြေကိုရယူနိုင်တယ်ဆိုတာဒီသဘောတူညီချက်ကပြနေတယ်လို့ပြောခွင့်ရခန်ရှောင်းကပြောပါတယ်။တနိုင်ငံရဲ့စိုးရိမ်ချက်တွေကိုနောက်တနိုင်ငံကအလေးထားဖြေရှင်းရေးဟာသိအရေးကြီးပါတယ်လို့လည်းဆိုပါတယ်။စိုးရိမ်မှုရှိနေတဲ့ကိစ္စရပ်တွေကဘာတွေဆိုတာတရုတ်ပြောခွင့်ရကပြောမသွားပေမဲ့တရုတ်တင်ပို့ကုန်အများစုအပေါ်အမေရိကန်ကအစောပိုင်းမှာချမှတ်ထားတဲ့ကုန်သွယ်ကွန်တွေကိုရုပ်သိမ်းပေးစီခြင်းတဲ့အကြောင်းပြည်အစိုးရကပြောထားပါတယ
်။တရုတ်အမေရိကန်ကုန်သွယ်ရေးသဘောတူညီချက်ရခဲ့တဲ့နေ့တူပဲမြောက်အမေရိကန်ကုန်သွယ်ရေးသဘောတူညီချက်တရက်ကိုလည်းအမေရိကန်ထက်လွတ်တော်ကဂျာတာဘရီနီကအတည်ပြုလိုက်တာကြောင့်ဒီသဘောတူညီချက်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အဓိကအောင်မြင်မှုတစ်ခုဖြစ်လာခဲ့ပါတယ်။အဖွဲ့ဝင်အမတ်ဦးရေတရားရှိတဲ့အထက်လွတ်တော်ကအမေရိကန်၊မက္ကဆီကိုနဲ့ကနေဒါတို့ပါဝင်တဲ့ဒီသဘောတူစာချုပ် USMCA ကို89မဲ10မဲနဲ့အတူပြုပေးခဲ့တာပါ Republican နဲ့ Democrat အမတ်နှစ်ဖက်စလုံးကအမတ်အများစုကပါတီဆွဲမပါဘဲအတူပြုခဲ့တာလည်းဖြစ်ပြီးသမ္မတ Trump တရားဝင်လက်မှတ်ရေးထိုးရုံသာချက်ရှိပါတော့တယ် American ဗန်နာယီဝန်ကြီး Steve Mnuchin ကအခုလိုသမိုင်းဝင်သဘောတူညီချက်ဟာ American တို့အတွက်ကနေဒါနဲ့ Mexico တို့နဲ့ကုန်သွယ်ရေးဆက်ဆံရေးကိုဟန့်ချက်ညီအောင်နဲ့ပူပြီးခင်မြောင်ဆောင်ရွက်ပေးရုံသာမကဘူးစီးပွားရေးတိုးတက်မှုနဲ့အလုပ်ကိုင်ဖန်တီးမှုတွေကပေါ်ပါမြင့်တင်ပေးမှာဖြစ်ကြောင်းဒီသဘောတူညီချက်ဟာအလုသမားလယ်သမားနဲ့ကိုထုတ်လုပ်သူတွေအတွက်အရေးကြီးကြောင်းလည်းပြောပါရယ်အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနန်စီဖယ်လိုစီကသမ္မတထရမ့်အစိုးရကကနဦးအဆိုပြုခဲ့တဲ့သဘောတူညီချက်မူကြမ်းဟာအမေရိကန်အလုသမားတွေရဲ့အလုပ်ကိုင်တွေမက္ကဆီကိုအလုသမားတွေစီကိုရောက်သွားဖို့အချက်တွေပါဝင်နေတယ်လို့စေဝါပစ္စည်းစင်းနှုံမြန်မာမှုနဲ့ပတ်ဝန်းကျင်ဆိုင်ရာစံနှုံနှိမ်ပါတဲ့အချက်တွေလည်းပါဝင်နေကြောင်းဒါကြောင့်ဒီမိုကရက်ပါတီရဲ့ခေါင်းဆောင်ပိုင်းအနေနဲ့အဲ့ဒီအချက်တွေကိုပြင်ဆင်ခဲ့ရကြောင်းပြောပါရယ်အထက်လွှတ်တော်ကအတည်ပြုခဲ့တဲ့ USMCA ကုန်သွယ်ရေးသဘောတူညီချက်ဟာ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအစားထိုးမှဖြစ်ပါရယ်ခင်ဗျာ
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြမနေဖက်တရုတ်နေကိုဒါရိုက်ဆက်လက်ပြပြနေပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ကဘာမှာထင်ရှားတဲ့အမျိုးသမီးခေါင်းဆောင်တွေရဲ့မျက်နှာမှာဖူးလျောင်ဒဏ်ရာရထားတာမျိုးရေးဆွဲထားတဲ့ပိုစတာတွေကိုလမ်းမေးနေရာမှာကတ်ထားတဲ့လမ်းမေးအမှုပညာလှူရှားမှုတစ်ခုကိုအီတလီနိုင်ငံမီလန်မြို့မှာစတင်လို့ဆောင်နေတဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်။အမျိုးသမီးတွေအပေါ်ကြံဖက်မှုနဲ့ပတ်သက်ပြီးလူတွေပိုးပြီးသတိပြုမိလာစေဖို့အခုလိုလုပ်တာလို့ပိုစတာတွေကိုရေးဆွဲတဲ့အီတလီအနုပညာရှင်အလက်ဇန်ဒရီယိုပါလွန်ပိုကပြောပါတယ်။ကျွန်မဟာမိမသားဖြစ်နေလို့သာလို့ဆိုရမယ်။ Just because I am a woman လို့အမည်ပေးထားတဲ့ဒီအနုပညာလှူရှားမှုရဲ့ပိုစတာတွေထဲမှာဒေါက်ဆန်းစုကြည်ပုံနဲ့အတူအမေရိကန်သမ္မတဟောင်းကတော်မီရှယ်အိုဘားမားနောက်ထပ်သမ္မတဟောင်းကတော်ဒူးလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton, ဂျာမန်ဝန်ကြီးချုပ် Angela Merkel, American အောက်လွတ်တော်အမတ် Alexandria Ocasio-Cortez နဲ့အိန္ဒိယကထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တူဦးဖြစ်သူ Sonia Gandhi တို့လည်းပါဝင်ပါတယ်။အမျိုးသမီးတွေပေါ်အကြမ်းဖက်မှုဟာလူမျိုးမရွေးလူတန်းစားမရွေးဒါမှမဟုတ်ကိုးကွယ်တဲ့ဘာသာမရွေးလူတိုင်းပေါ်တက်ရောက်တဲ့ကမ္ဘာလုံးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ poster တွေပေါ်မှာရေးထားပါတယ်။မျက်နှာမှာဒဏ်ရာတွေရထားတဲ့ဒါမှမဟုတ်လေဘင်းနှစ်ခံထားရတဲ့ဒဏ်ရာတွေနဲ့ပုံဖော်ထားတဲ့ poster ပါအမျိုးသမီးတွေကကျမဟာအိမ်တွင်အကြမ်းဖက်မှုဒဏ်ခံရသူတူဖြစ်ပါတယ်။ပေးတဲ့လုခလစာကပုံနေပါတယ်။လေရင်ကလှိဖြက်ခံထားရသူပါ။ကျမနှစ်သက်တလူအဝေစားဝတ်ဆင်ခွင့်မရပါဘူး။ဘယ်သူကိုအိမ်တောင်ပဲဖြစ်လက်ထပ်မယ်ဆိုတာကျမရွေးချယ်ခွင့်မရပါဘူး။ကျမမရင်းချင်းခံရပါတယ်ဆိုတဲ့စာသားတွေကိုပိုစတာတွေပေါ်မှာရေးထားပါတယ်
။ထိုင်းနိုင်ငံတွင်မြန်မာနိုင်ငံသား80နီးပါးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်တရားရုံးတင်ဆက်ဆီးပြီးပြည်နယ်တံပေးခဲ့ပါတယ်။ထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာမှုတရားဝင်ဝင်ရောက်လာပြီမဲ့လည်းအလုတ်စာချုပ်နဲ့ကွဲလွဲပြီးအလုတ်နေရာမတူတာတွေအလုတ်ရှင်မတူတာတွေကြောင်းဆိုပြီးအခုလိုပြင်ထန်တန်ပေးပြီးနေဆက်ကိုပြန်ပို့ခဲ့တာပါအဲ့ဒီအထဲလူကုန်ကူးခံရပြီးတဲ့နောက်ပြန်ပို့ခံရတဲ့အသက်မပြည့်သေးတဲ့လူငယ်လူတွေလည်းပါဝင်ပါတယ်အထောက်ထားမခိုင်းလုံတာနဲ့အလုတ်ရှင်မတူတာတွေကြောင်းပြန်ပို့ခံရတဲ့မြန်မာအလုတ်သမား68ဦးမှာယောက်ျားလေး68ဦးနဲ့မိန်းကလေး9ဦးပါဝင်တယ်လို့လူကုန်ကူးခံရတဲ့အသက်16နှစ်အောက်ကလေးလူငယ်2ဦးလည်းပါဝင်ပါတယ်ပြန်ပို့ခံရတဲ့အထက်မွန်ပြည်နယ်က9ဦးအုပ်စုကပွဲစားတွေနဲ့ကော့တောင်းကတစ်စင်ထိုင်းနိုင်ငံကိုတက်ရောက်ခဲ့တာဖြစ်ပါတယ်အသက်16နှစ်အောက်အသက်18နှစ်တယောက်နဲ့15နှစ်တယောက်ပါပြီးသူတို့ကိုလူငယ်ထင်းသေးရေးစခန်းတွေကိုပို့ပြီးတရားရင်ဆိုင်စေခဲ့တာလည်းဖြစ်ပါတယ်ခင်ဗျအ
ီရန်ကဒုံးကျည်နဲ့ပစ်ချလိုက်တဲ့ယူကရိန်းနိုင်ငံကလေကြောင်းလိုင်းခီးတဲ့တင်လေးရင်ပေါ်ပါတည်ဆုံးသွားသူတွေရဲ့သက်ဆိုင်ရာနိုင်ငံ9နိုင်ငံကဒီဖြစ်ရပ်ကိုအများပြည်သူသိရှိရတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့ဆိုင်ရိုက်သူမိသားစုတွေကိုနှစ်နာချီပေးဖို့အီရန်နိုင်ငံကိုတောင်းဆိုလိုက်ကြပါတယ် ယူကရိန်းကနေဒါအာဖဂန်နစ္စတန်ဆွီဒင်နဲ့ပြည်တည်နိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးတွေလန်ဒန်မြို့ကကနေဒါတန်ရုံးမှာကြာသပတေးနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်အဲလိုတောင်းဆိုလိုက်တာပါဒီချလိုလက်တဲ့ရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့နဲ့အဲဒီနောက်မှာပွင့်လင်းမြင်သာမှုရှိပြီးဗမ်မလိုက်တဲ့တရားစစ်ဆေးစီရင်မှုလုပ်ဖို့ဝန်ကြီးတွေကတောင်းဆိုပါတယ်ယူကရိန်းလေကြောင်းလိုင်းကခီးသည်တင်လေရင်ဟာဇန်နဝါရီလ10ရက်နေ့မှာတေဟူရန်မြို့တော်ဒေသကနေပြန်တက်သွားပြီးသိမ်းမကြခင်မှာပဲအီရန်ကပဲ့ထင်းဒုံးကြီးတွေနဲ့မှားယွင်းပစ်ခတ်လိုက်တာကြောင့်လေရင်ပေါ်ပါလူ186ဦးလုံးသေဆုံးသွားပါတယ်သေဆုံးသူတွေထဲမှာကနေဒါနိုင်ငံသား58ယောက်ဆွီဒင်နိုင်ငံသား18ယောက်ယူကရိန်းနိုင်ငံသား11ယောက်အာဖဂန်နိုင်ငံသား4ယောက်ပြည်တည်နိုင်ငံသား4ယောက်ပါပြီးကျန်တဲ့လူတွေကတော့အီရန်နိုင်ငံသားတွေဖြစ်ပါတယ်
တရုတ်နိုင်ငံမှာမျိုးမမသိ virus ပိုးကြောင့်ဖြစ်ပွားခဲ့တဲ့ရောဂါမျိုးဂျပန်နိုင်ငံမှာလည်းဖြစ်ပွားခဲ့တယ်လို့ဂျပန်အာဏာပိုင်တွေကကြာသပတေးနေ့ကအတည်ပြုပြောကြားခဲ့ပါတယ်ဒီ virus ဟာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါဖြစ်တဲ့ SARS ရောဂါကိုဖြစ်ပွားစေတဲ့ virus ပိုးအနွယ်တဲကလည်းဖြစ်ပါတယ်ဂျပန်နိုင်ငံမှာအခုလိုတွေ့ရှိခဲ့မှုဟာတရုတ်နိုင်ငံပြင်ပမှာဖြစ်ပွားတာကိုဒုတိယအကြိမ်မြောက်တွေ့ရှိတာလည်းဖြစ်ပါတယ်ထိုင်းနိုင်ငံမှာလည်းအဲ့ဒီရောဂါဖြစ်ပွားခဲ့တာတွေ့ရှိခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရင်ကအတည်ပြုပြောကြားထားခဲ့ပါတယ်တရုတ်နိုင်ငံအလယ်ပိုင်းကဝူဟန်မြို့ကိုတွားရောက်ခဲ့တဲ့အမျိုးသားတူဂျပန်ကိုပြေရောက်ပြီး၄ရက်ကြာဇန်နဝါရီလ10ရက်နေ့ကဆေးရုံတင်ကုသမှုခံယူခဲ့ရပါတယ်ဇက်တိုက်ဆိုသလိုဖြားနာနေခဲ့တယ်လို့လည်းသူကဆေးရုံကိုပြောခဲ့တာပါအဲ့ဒီလူနာမျိုးသားကိုစမ်းသပ်စစ်ဆေးချက်အရသူဟာအဲ့ဒီ virus အသစ်ကူးစက်ခံရတယ်လို့အတည်ပြုပြောနိုင်ခဲ့ပါတယ်ဗိုလ်တုံးနေ့မှာတော့လူနာဆေးရုံကပြန်လည်ဆင်းလာခဲ့ပြီဖြစ်ပါတယ်ဂျပန်အာဏာပိုင်တွေရဲ့သတင်းထုတ်ပြန်တွဲချိန်မှာတော့ဒါဟာဂျပန်နိုင်ငံအတွင်း virus စစ်ကြောင်းရတဲ့ရောဂါကိုပထမဆုံးဖြစ်ပွားခဲ့တာလို့ပါရှိပါတယ်ခင်ဗျာ Direct from Washington
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍဒီမတိုင်ခင်မှာထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်သမ္မတဒေါ်နယ်ထရန့်အပေါ်တရားစွဲဆိုဖို့စွဲချက်ကိုအထက်လွှတ်တော်ကကြားသာပတင်းနေ့မှာတရားဝင်လက်ခံလိုက်ပြီးဖြစ်တာကြောင့်ကြားနာစစ်ဆေးမှုတွေစတင်တော့မှာဖြစ်ပါတယ်အမေရိကန်သမိုင်းတစ်လျှောက်လက်ရှိသမ္မတတူဦးကိုတရားစွဲဆိုတာ၃ချိန်မြောက်ပဲရှိသေးတဲ့တရားခွင်ကိုကြီးကြပ်မဲ့ပြည်ထောင်စုတရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကိုတိုင်ကြမ်းကြိမ်ပြီးသွားပြီဖြစ်သလိုတရားသူကြီးတွေအဖြစ်ဆောင်ရွက်ရမယ့်အထက်လွှတ်တော်အမတ်တွေကိုလည်းတရားသူကြီးချုပ်ကကြမ်းကြိမ်ပေးပြီးဖြစ်ပါတယ်ဒီအခြေအနေအပြည့်စုံကိုကိုကျော်ကျော်သိန်းကတင်ပြပါမယ်
လွန်ခဲ့တဲ့တစ်လနီးပါးမှာအောက်လွှတ်တော်ကဒီပြုဆုံးဖြတ်ထားတဲ့သမ္မတထရမ့်အပေါ်စွဲချက်နှစ်ခုကိုအထက်လွှတ်တော်ကတရားဝင်တင်သွင်းလိုက်တာဖြစ်ပါတယ်အထက်လွှတ်တော်မှာကြာသပတေးနေ့ကလုပ်တဲ့အစီအစဉ်ဟာထူးထူးခြားခြားလှုပ်ဆောင်တာမဟုတ်ဘဲသမ္မတကိုတရားစစ်ဆေးရေးတတ်မှတ်ထားတဲ့လှုပ်ထုံးလုပ်နည်းတွေအတိုင်းပဲလှုပ်ဆောင်ခဲ့တာပါအထက်လွှတ်တော်တရားခွင်မှာတရားလူတွေဖြစ်လို့ဆောင်ကြမဲ့တရားဝင်ခေါ်အားဖြင့်မန်နေဂျာတွေဖြစ်တဲ့အောက်လွှတ်တော်အမတ်ခုနှစ်ဦးတည်းကခေါင်းဆောင်ဖြစ်သူအောက်လွှတ်တော်ထောက်လန်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကသမ္မတအပေါ်စွဲချက်နှစ်ခုကိုအထက်လွှတ်တော်မှာတင်သွင်းပါတယ်ပထမစွဲချက်ကတော့အာဏာအလွဲသုံးစားမှုပ
ါ Donald J Trump has abused the powers of the presidency in that using the powers of his high office
President Trump ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာပြည်ပဆိုရတစ်ခုဖြစ်တဲ့ Ukraine ဆိုရကဝင်ရောက်ဆွတ်ဖက်လှုပ်ဆောင်ဖို့ Donald Trump ဟာသူ့ရဲ့လုံပိုင်ခွင့်အာဏာကိုအသုံးပြုပြောဆိုခဲ့ပြီးတော့သမ္မတအာဏာကိုအလွဲသုံးစားလုပ်ခဲ့ပါတယ
်သမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုကို2019ခုနှစ်စက်တင်ဘာလ24ရက်နေ့မှာအောက်လွှတ်တော်ကစတင်ခဲ့ပြီးဒီဇင်ဘာလ18ရက်နေ့မှာသမ္မတကိုတရားစွဲဆိုဖို့မဲခွဲဆုံးဖြတ်ခဲ့တာပါအဲဒီလိုစုံစမ်းစစ်ဆေးတဲ့ကာလအတွင်းအောက်လွှတ်တော်ကတောင်းဆိုတဲ့အထောက်အထားတွေကိုပေးဖို့အင်ဖြူတော်ကငင်းဆန်ခဲ့တယ်လို့အင်ဖြူတော်တာဝန်ရှိသူတွေတဲကသက်သေအဖြစ်လာရောက်ထွက်ဆိုဖို့စင့်ခေါ်သူတွေကိုဆေလွတ်ဖို့လည်းငင်းခဲ့ပါတယ်ဒီလိုရဟာလွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်ဟန်တားတာဖြစ်တယ်ဆိုတဲ့စွဲချက်ကအောက်လွှတ်တော်ရဲ့ဒုတိယစွဲချက်ဖြစ်ပါတယ
် Donald J Trump has directed the unprecedented categorical and indiscriminate defiance of subpoenas
သမ္မတကိုတရားစွဲလုပ်ပိုင်ခွင့်အာဏာရှိတဲ့အတိုင်းအောက်လွှတ်တော်ကစင့်ခေါ်ချက်တွေကိုအစင်လာမရှိချွင်းချက်မဲ့သုံးသပ်ပိုင်းခြားမှုမရှိဘဲအတူကြဖို့ Donald Trump ကညွှန်ကြားခဲ့ပါတယ်သမ္မတ Trump ဟာအခြေခံဥပဒေကိုချိုးဖောက်ကျူးလွန်တဲ့လုပ်ရမျိုးနဲ့သမ္မတအာဏာကိုအလွဲသုံးစားလုပ်ခဲ့ပါတယ
်အဒမ်ရှစ်ကဆွဲချက်တွေကိုတင်သွင်းပြီးတဲ့နောက်ဝါရှင်တန်စံတော်ချိန်နေ့လယ်2နာရီကျော်မှာတရားသူကြီးချုပ်ဂျွန်ရောဘတ်စ်ကျန်းသစ်စာချိန်ဆိုပြီးတစ်ဆက်တည်းမှာပဲအထက်လွှတ်တော်အမတ်100ကိုသူ့ရှေ့မှာကျန်းသစ်စာချိန်ဆိုစေပါတယ်အထက်လွှတ်တော်မှာတရားစစ်ဆေးတာကိုရှေ့သတင်းဘက်ဇန်နဝါရီလ21ရက်နေ့မှာစတင်မယ်လို့အထက်လွှတ်တော်ဥက္ကဋ္ဌရီပပ်ဘလီကန်လူများစုခေါင်းဆောင်မစ်ချ်မကွန်နယ်ကဒီသတင်းဘက်အစောပိုင်းမှာပြောထားပါတယ်ဒီတရားစစ်ဆေးမှုကာလတစ်လျှောက်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကတရားခွင်ကိုကြီးကြပ်သွားမှာဖြစ်ပြီးအထက်လွှတ်တော်အမတ်တွေအားလုံးတက်ရောက်ကြရမှာပါ တရက်ခွင့်ဟာအနည်းဆုံးသတင်းနှစ်ပတ်ကနေသုံးပတ်ကြာမယ်လို့အထက်လွှတ်တော်အမတ်အတော်များများကပြောကြပါတယ်။အခုလိုအထက်လွှတ်တော်မှတရားဆက်ဆိုရေးလုပ်ငန်းစဉ်တွေစတင်လိုက်တဲ့တနေ့တည်းမှာပဲအစိုးရလုပ်ငန်းများတာဝန်ခံမှုဆိုင်ရာယုံ GAO ကအစီရင်ခံစာတစ်ခုထုတ်ပြန်ပြီးလွှတ်တော်ကအတည်ပြုထားတဲ့ယူကရိန်းကိုပေးဖို့စီရေးအကူအညီကိုဆိုင်းငံ့ထားတာဟာဖက်ဒရယ်ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောလိုက်ပါတယ်။ယူကရိန်းကိုပေးရမယ်စီရေးအကူအညီဒေါ်လာ300နီးပါးကိုသမ္မတကမပေးသေးပဲသူ့ရဲ့နိုင်ငံရေးတိုင်ပတ်တူဦးဖြစ်သူဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့ကိုယူကရိန်းကစုံစမ်းစစ်ဆေးပေးဖို့အရင်တောင်းဆိုခဲ့တာပါ။ဒီကိစ္စဟာသမ္မတကိုတရားစွဲဆိုရေးအောက်လူတော်ရဲ့စုံစမ်းစစ်ဆေးမှုမှာအဓိကပါဝင်ခဲ့တဲ့ကိစ္စရပ်တစ်ခုဖြစ်ပါတယ်။အစိုးရရဲ့လူဆောင်ချက်တွေကိုစောင့်ကြည့်အကဲဖြတ်တဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ GAO ရဲ့အခုအစီရင်ခံစာပါကောက်ချက်ဟာသမ္မတထရမ့်ကိုတရားစွဲဆိုစစ်ဆေးမှုအပေါ်ဘယ်လောက်အထိတက်ရောက်မှုရှိမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အထက်လူတော်မှတရားစစ်ဆေးတဲ့အခါသမ္မတအင်ပီတော်ကထိတ်တန့်တာဝန်ရှိသူတွေလွှမ်းရောက်ထပ်ဆိုဖို့ဒီမိုကရက်တွေကတောင်းဆိုထားပေမဲ့လူများစုခေါင်းဆောင်မစ်မကွန်နကဒီအချက်ကိုလက်မခံသေးတာကြောင့်အခုချိန်ထိပြေလည်မှုမရသေးပါဘူး။တရားစစ်ဆေးနေတဲ့ကာလအတွင်းမှာပဲတသက်တွေစင့်ခေါ်မယ်မစင့်ခေါ်ဘူးဆိုတာစဉ်းစားသုံးသပ်သွားမယ်လို့မစ္စတာမကွန်းလဲကပြောထားပါတယ်။သမ္မတမှာအပြစ်ရှိတယ်။ယာရုကနေဖယ်ရှားရမယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးအထက်လူတော်တရားစစ်ဆေးမှုကနေထွက်လာဖို့အတွက်အထက်လူတော်အမတ်တရားရဲက၃ပုံ၂ပုံရဲ့ထောက်ခံမှုလိုအပ်ပါတယ်။လက်ရှိအထက်လူတော်မှာ Republican အမတ်က53ယောက်ရှိပြီး Democrat အမတ်45ယောက်နဲ့ Democrat ဖက်ရင်းနဲ့တတိပုဂ္ဂလအမတ်က2ယောက်ရှိပါတယ်။သမ္မတကိုယာရုကဖယ်ရှားဖို့ဒီမိုကရက်နဲ့တတိပုဂ္ဂလအမတ်တွေအားလုံးကထောက်ခံနေဆိုရင်တော့မှအမတ်အရေအတွက်၃ပုံ၂ပုံဖြစ်တဲ့68မဲရဖို့ရီပပလီကန်အမတ်အယောက်20ထက်မနည်းရဲ့ထောက်ခံမှုရဖို့လိုပါတယ်။လက်ရှိအချိန်ကြီးကတော့ဒီလိုထောက်ခံမယ်ဆိုတဲ့အလားအလာမျိုးပြောဆိုထားသူရီပပလီကန်အမတ်တယောက်တည်းမှမရှိသေးပါဘူးခင်ဗျာ
။ဒါတော့သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲဆိုရေးကြိုးပမ်းနေတဲ့နောက်ဆုံးဖြစ်တည်မှုအခြေအနေကိုကိုကျော်ကျော်သိန်းပြောပြသွားတာပါအခုတော့သမ္မတရှီကျင်းပင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်မဲ့တရုတ်သမ္မတခီးစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းကသတင်းမီဒီယာတွေအနီးကပ်စောင့်ကြည့်နေကြသလိုအစိုးရအရာရှိတွေကလည်းအပြုသဘောဆောင်တဲ့အမြင်တွေနဲ့မျှော်လင့်ဆောင်စားနေပါတယ်ဒီအကြောင်း CCTV သတင်းကိုအခြေခံပြီးကိုဇော်ဝင်းလှိုင်ပြောပြမှာပါ
မြန်မာနိုင်ငံကိုဇန်နဝါရီလ18ရက်ကနေ17ရက်နေ့အထိနေ့ရက်ကြာလာရောက်မဲ့တရုတ်သမ္မတရှီကျင်းပင်ရဲ့ခီးစဉ်ကနေနိုင်ငံအကြဆက်ဆံရေးပိုပြီးတိုးတက်မြင့်မားလာစေမယ်ဆိုပြီးမြန်မာပြည်သူတွေကမျှော်လင့်ဆောင်စားနေကြပါတယ်။နှစ်ပေါင်းထောင်ချီကြာမြင့်သောဆွေမျိုးပေါ့ဖော်ချစ်ကြည်ရေးကိုဆက်လက်ပုံဖော်သွားမိဆံမျက်နှာတင်များဆိုတဲ့ခေါင်းစဉ်နဲ့သမ္မတရှီကျင်းပင်ရေးသားထားတဲ့ဆောင်းပါးကိုလည်းမြန်မာနိုင်ငံကအစိုးရထုတ်သတင်းစာသုံးဆောင်မှရေးသားဖော်ပြထားပါတယ်။ Global New Light of Myanmar သတင်းစာကယာယီအက်ဒီတာချုပ်ဦးအေးမင်းစိုးကတော့တရုတ်သမ္မတရဲ့ခီးစဉ်ကနေကောင်းမွန်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။သူကလည်းဒီမိကုံးမှာလည်းပြောထားတယ်ဆိုတော့ဒီလိုမျိုးချမ်းသာကြော်ရတဲ့သူတွေအတွေ့အကြုံတွေတရုတ်ကလည်းပြန်တရုတ်ပြည်အနေနဲ့ပြန် share လုပ်ပေးမယ်ဆိုတဲ့အတွက်ဒါကျွန်တော်တို့အတွက်အများကြီးကိုကောင်းမွန်တဲ့ရလဒ်တွေရလာမယ်ကျွန်တော်ယုံကြည်ပါတယ်ဗျ။ဟိုအများကြီးအကျိုးပြုနိုင်မဲ့ဟာတွေအများကြီးပါလာမှာဆိုတော့ကျွန်တော်တို့ကတော့အပြည့်အဝယုံကြည်ပါတယ်ဟုတ်။သူနဲ့အတူ project တွေအများကြီးပါလာမှာ project တွေပါလာမယ်အလုပ်ကိုင်းတွေပါလာမယ်ဒီဟာနဲ့ပတ်သက်ပြီးတော့အခွင့်အလမ်းအသစ်တွေအများကြီးပါလာမှာ
မြန်မာနိုင်ငံကသတင်းမီဒီယာတွေကလည်းဒီခီးစဉ်ကိုအနိကဆောင့်ကြည့်နေကြတယ်လို့ Standard Times Daily သတင်းစာ Editor ဦးမင်းလွင်ဦးကလည်းပြောပါတယ
်အခုကဟိုတမရလာတဲ့ခီးစဉ်ပေါ်မှာဟိုအားလုံးကမျှော်လင့်နေတာပေါ့ဘယ်လိုဟိုမျှော်လင့်တာကတော့ဟိုဒီဆွေမျိုးပေါ်ပေါ်ချစ်ချည်ဟိုပို့ပြီးတော့ဟိုဆက်ဆံရေးပို့ပြီးကောင်းမွန်အောင်ပို့ပြီးတည်ဆောက်နိုင်နေမယ်လို့ထင်တယ်ကျွန်တော်တို့လုံးလုံးကင်လို့ရမယ်အနေထားတွေတော့ဒီပူပေါင်းဆောင်ရွက်ဖို့အဲ့လိုတွန်းအားပေးမယ်လို့မျှော်လင့်ပါတယ်ကျွန်တော်ဘက်ကတော့အဲ့တော့ဒီတရုတ်ပြည်အကြောင်းနဲ့ပတ်သက်ပြီးတော့ဒီမြန်မာပြည်မီဒီယာတွေမှာလည်းရေးသားတာတွေလည်းခုနောက်ပိုင်းတော့ပိုများလာတယ
်မြန်မာအစိုးရအရာရှိတွေကလည်းမြန်မာဟာတရုတ်ရဲ့မိတ်ဆွေကောင်းအင်းနီးချင်းနိုင်ငံဖြစ်တယ်လို့ပြောပါတယ်နှစ်နိုင်ငံဆက်ဆံရေးဟာအပြန်အလှန်လေးစားမှုယုံကြည်မှုရိုင်းပင်းကူညီမှုတွေနဲ့တည်ဆောက်ထားတာဖြစ်တယ်လို့ပြည်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေမြင့်ကပြောပါတယ်
တို့ပြည်သည်တကယ်စီးပွားရေးရာအင်မတန်မှတိုင်းပြည်အတွက်ကိုအကျိုးပြုမဲ့ထိရောက်မဲ့စနစ်သက်ကိုတွေ့ရှိပြီးတော့အဲ့ဒါကိုအကောင့်ထဲပေါ်ပြီးတော့ကနှစ်ပေါင်း40ကာလတခြားမှာတဟုန်တို့အဲတိုးတက်တာကိုကျွန်တော်တို့မြင်ရတွေ့ရပါတယ်အဲလူမျိုးတွေအနေနဲ့ဆိုရင်မိတ်ဆွေများကြီးဝါချမ်းသာလို့ရှိရင်မုဒိတာပွားတယ်ဆိုတာရှိပါတယ်သူနီးတူဝင်းတာတယ်ဆိုတော့ခံစားမှုပါအောင်မြင်သွားတယ်လေတိုးတက်သွားတယ်ဆိုတော့ကျွန်တော်တို့လေ့လာစရာတွေ အများကြီးရှိပါတယ
်။သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကလည်းနိုင်ငံပူးပေါင်းဆောင်ရွက်ခြင်းအပြင်တရုတ်တို့ရဲ့အောင်မြင်တဲ့အတွေ့အကြုံနဲ့သင်ခန်းစာတွေကိုမြန်မာနိုင်ငံကရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ပေါ့လေပူးပေါင်းဆောင်ရွက်ခြင်းအပြင်ပေါ့တရုတ်ပြည်သူသမ္မတနိုင်ငံကနှစ်ပေါင်း80ကာလအတွင်းမှာရရှိခဲ့တဲ့ပေါ့ကုဏပေါ့လေကုဏဖွေဖွေတိုးတက်မှုဆိုင်ရာအတွေ့အကြုံတွေသင်ခန်းစာတွေကိုလည်းမြန်မာနိုင်ငံနော်ရယူနိုင်တယ်ဆိုတာလေသဘောပေါက်ပါတယ်တရုတ်နိုင်ငံရဲ့မြန်မာလာတဲ့ယဉ်ကျေးမှုနဲ့ဟိုလာအနုပညာပိုင်းဆရာတွေမှလည်းပဲမြန်မာနိုင်ငံရယူနိုင်တယ်လို့ဒါခံယူပါတယ်တရုတ်တပ္ပနိုင်ငံနဲ့မြန်မာနိုင်ငံတို့ရမှာနော်တိဆောက်ထားတဲ့ပေါ့လေဆွေမျိုးပေါ့ဖို့ချစ်ကြည်ရင်းနှီးမှုအပေါ်မှာနောက်ဆင့်တက်ပြီးတော့ပါပေါ့လေမဟာဗျူဟာမြောက်မိဖက်နိုင်ငံကြီးဖြစ်နေဆက်လက်တိုးမြင့်တည်ဆောက်ဖို့အတွက်ကိုအခွင့်အလမ်းကောင်းတွေရရှိနိုင်မယ်လို့ယုံကြည်ပါတယ်ပြောလင့်ပါတယ
်ဒါဟာရှီကျင်းဖင်အနေနဲ့သမရဖြစ်လာပြီးနောက်ပိုင်းမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်တာဖြစ်သလို2020ခုနှစ်အတွင်းပထမဆုံးပြပခီးစဉ်လည်းဖြစ်ပါတယ်2009ခုနှစ်ဒီဇင်ဘာလတုန်းကတော့ဒုသမရအဖြစ်နဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်ရောက်လာမှုပါတယ်တရုတ်သမရရဲ့ခီးစဉ်အတွင်းမြစ်ဆုံဆဲစီမံကိန်းရဆိုင်ရေးအပါအဝင်မြန်မာနိုင်ငံအတွင်းတရုတ်ဆိုးရနဲ့တရုတ်ကုမ္ပဏီတွေကလှုပ်ဆောင်နေတဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေမှာပွင့်လင်းမြင်သာမှုရှိရေးတပါအောင်ပတ်ဝန်းကျင်ထိခိုက်မှုမရှိအောင်လှုပ်ဆောင်ရေးစတဲ့အိတ်ဖွင့်ပေးစာတွေကိုတရင်သားလူမျိုးစုတွေနဲ့တပါအောင်ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကအိတ်ဖွင့်ပေးစာရေးသားပေးပို့ကြဖို့ပြင်ဆင်ထားကြပါတယ်ခင်ဗျာ
တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာပြည်ခီးစဉ်အပေါ်မျှော်လင့်သုံးသပ်ချက်တွေကိုကိုယ်စော်ဝင်းလိုင်တင်ပြခဲ့ပြီးဒါနဲ့တစ်ဆက်ထဲမှာနားဆင်ရမှာကစင်ရမှုလျှော့ချရေးစံပြစီမံကိန်းတက်ကိုတရုတ်အစိုးရရဲ့အကူအညီနဲ့မြန်မာနိုင်ငံနေပြည်တော်နားကအေးချမ်းသာကျေးရွာမှာ2018ကစလို့အကောင့်ထဲပေါ်နေပြီးအဲ့ဒီဒေသမှာအခုဆိုရင်အခြေခံအဆောက်အုံပိုင်းမှာရောလူမှုဝန်ဆောင်မှုအပိုင်းမှာပါတိုးတက်မှုတချို့ရှိလာတာကိုဒေသခံတွေကြိုးဆိုနေကြပါတယ်ဒီအကြောင်း AB သတင်းတပုတ်ပေါ်အခြေခံပြီးပြောပြခြင်းပါတယ်တရုတ်အစိုးရစီးပွားကူးသန်းဝန်ကြီးဌာနနဲ့မြန်မာအစိုးရစိုက်ပျိုးမွေးမြူရေးဆယ်မြောင်းဝန်ကြီးဌာနရဲ့ကျေးလက်ဖွံ့ဖြိုးရေးဦးစီးဌာနတို့ပူးပေါင်းပြီးနေပြည်တော်တပ်ကုန်းနာကအေးချမ်းသာကျေးရွာကိုစင်းရဲမှုလျှော့ချရေးစံပြစီမံကိန်းအဖြစ်တရုတ်အစိုးရအကူအညီနဲ့လန်ဒရာရေမြောင်းစာတင်ကျောင်းနဲ့လူမှုဖွံ့ဖြိုးရေးစင်တာအပါအဝင်ရေပေးဝေရေးစတာတွေကိုအကောင့်ထဲဖော်နေတာပါအေးချမ်းသာရွာဖွံ့ဖြိုးရေးအတွက်လိုအပ်တဲ့နည်းပညာအကူအညီကိုတရုတ်ကထောက်ပံ့ပေးနေပါတယ်တောက်ရည်တန်းရလာတဲ့အတွက်စိတ်ကျဉ်နိုင်ရတယ်လို့အေးချမ်းသာရွာသားဦးမောင်ငွေကပြောပါတယ
်တရုတ်လူသမဏကလူရဲစီမံကိန်းကပရောဂျက်ကရေတောက်လို့လည်းကောင်းတယ်တုံးလို့လည်းရတယ်ကြမ်းမိုင်နဲ့လည်းညီညွတ်တယ်အဲ့တော့ကျွန်တော်တို့အိမ်တိုင်းရွာရောက်ကိုလည်းရေကအချိန်ပြည့်ခလုတ်ခလေးဖွင့်ပြီးတုံးရသည့်တဲ့လူတိုင်းတိုင်းလည်းပျော်ရွှင်မှုရှိရဲ့
ဒီကျေးရွာမှာစေပေကန်းနဲ့စာတင်ကျောင်းကိုအစ်စ်ပြန်လဲတိဆောက်ပေးထားသလိုဒေသဖွံ့ဖြိုးရေးအတွက်ဝင်းမြူရင်နဲ့တီးပင်ဆိုင်ပြိုးရေးအတွက်ပါတရုတ်အစိုးရကကူညီနေတာပါတရုတ်နိုင်ငံရဲ့အကူအညီတွေကပညာရေးမှာအထောက်အကူဖြစ်စေတယ်လို့ကျောင်းသားမောင်ထက်မင်းလွင်ကပြောပါတယ
်ကျွန်တော်တို့အေးစေစေနဲ့ပညာသင်နိုင်ပါတယ်တခါနဲ့တခါစူညံညံမရှိဘဲနဲ့ကျွန်တော်တို့အတန်းထဲမှာတင်အေးညံညံအနားယူနိုင်ပါတယ်စာအုပ်လည်းပုံမှန်လေ့လာလို့ရပါတယ်ဒါကြောင့်မလို့ပညာရေးဘက်မှာလည်းအများကြီးထောက်အကူပြုပါတယ်ဒီကျောင်းသားတည်ဆောက်လုပ်ပေးတဲ့အတွက်ကျွန်တော်တို့ကလည်းအရင်ပဲဝမ်းသာပါတယ်အရင်လေးကျေးဇူးတင်ပါတယ်
အေးချမ်းသာရွာဟာအခြားရွာပေါင်း၁၀ရွာကပြောင်းရွှေ့လာသူတွေနဲ့စုပေါင်းနေထိုင်နေတာဖြစ်ပါတယ်။အင်ဂျီပေါင်း၄၀၀လောက်ရှိပြီးအခုဆိုရင်လူဦးရေ2000ဝန်းကျင်ရှိပါတယ်။လူဦးရေရဲ့သုံးပုံနှစ်ပုံကစင်းရဲတဲ့အခြေအနေနဲ့နေထိုင်ရတာနေသားကျနေပါပြီ။ဒီလိုစင်းရဲမှုပြဿနာရှော့ချရေးမှာရွာသားတွေဝင်ငွေဘလောက်တိုးအောင်ရှာရမလဲဆိုတာကိုတရုတ်နိုင်ငံကသဘာဝမြေဩဇာသုံးအသီးနှံစိုက်ပျိုးရေးအတွေ့အကြုံတွေဝေငှပေးဖို့လာရောက်ကူညီနေတာဖြစ်တယ်လို့တရုတ်နည်းပညာကျွမ်းကျင်အဖွဲ့ခေါင်းဆောင်ရှူဝမ်လီကပြောပါတယ
်中国政府除了就是说在自己发展的同时那么同时呢我
တရုတ်နိုင်ငံကတိုးတက်လာနေတာနဲ့အမျှသူ့အိမ်နီးချင်းနိုင်ငံတွေနဲ့မိဖက်နိုင်ငံတွေကိုမေ့မထားပါဘူးကျမတို့စီကအောင်မြင်ခဲ့တဲ့အတွေ့အကြုံတွေကိုဝေမျှပေးခြင်းပါတယ်တရုတ်နိုင်ငံမှာဖျက်ဆီးခဲ့ရတဲ့ဆင်းရဲမှုရောကြရေးစီမံကိန်းတွေလက်တွေ့ကျတဲ့ယင်းနှိမ့်နှံမှုအတွေ့အကြုံတွေကိုဝေမျှပြီးတော့တရုတ်ကမြန်မာကိုတကယ်အကူအညီပေးနေတယ်ဆိုတာကိုဒီရွာကလူတွေသိစေချင်ပါတယ
်။တရုတ်ကဒီရွာကိုပေးနေတဲ့အကူအညီထဲမှာတရုတ်နိုင်ငံကျေးလက်ဒေသဖွံ့ဖြိုးရေးအခြေအနေကိုတွားရောက်လေ့လာတဲ့အစီအစဉ်လဲပါဝင်တာကြောင့်အသည့်အမြင်ပိုကျစေတယ်လို့ဒေသခံဒေါခင်တီထွန်းကပြောပါတယ်
။ တယုတ်ပြေစွာကိုမျောတာမမျောမှန်းခဲ့ဘူးသွားဖို့အောင်လေဘယ်တော့မှအိမ်မဲမဲဖူးတဲ့နေရာကိုရောက်ခဲ့တဲ့ကိုအတွက်လည်းဘဝသူတာတွေအတွေ့အကြုံတွေအများကြီးတွေ့တယ်တယုတ်ပြေကိုရောက်ခဲ့တဲ့အတွက်သူတို့နိုင်ငံမဲ့လှုပ်တဲ့အလုပ်တွေပေါ်တော့ဒီစိုက်ပြွေးဆိုလဲစိုက်ပြွေးမွေးမြူရေးဆိုလဲမွေးမြူရေးသူတို့နိုင်ငံမှာအားလုံးအဆင်ပြေတယ်အကြောင်းအစုအဖွဲ့နဲ့လှုပ်တာတွေအဆင်ပြေတယ်အကြောင်းယူပါကြတော့လဲမျှဝေတယ်ပြောပြတယ်
2019နိုဝင်ဘာလနေပြည်တော်မှာကျင်းပတဲ့ကျေးလက်ဒေသဖွံ့ဖြိုးရေးနဲ့စည်းရုံးမှုလျှော့ချရေးဆိုင်ရာ17ကြိမ်မြောက်အာဆီယံဝန်ကြီးများအစည်းအဝေးမှာအစီအစဲခံမဲ့စံပြရွာအဖြစ်အေးချမ်းသာရွာကိုရွေးချယ်ခဲ့ပြီးဒီရွာရဲ့အောင်မြင်မှုတွေအတွက်ချီးမွမ်းခဲ့ကြပါတယ်ခင်ဗျာ VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာကရော Radio နဲ့ Internet စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒိဋ္ဌအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်မတ်ဤတန့်စင်ကပြောပြမှာဖြစ်ပါတယ်
တခြားနိုင်ငံတွေနဲ့မရှင်းနိုင်လောက်တဲ့မြန်မာနိုင်ငံပေါ်မှာတရုတ်ရဲ့လွှမ်းမိုးမှုဆွဲကောင်းစဉ်နဲ့ James Crabtree ရေးထားတဲ့စာအုပ်ကို asia.nikkei.com မှာဖတ်ရပါတယ်။ American, Japan, India စတဲ့နိုင်ငံတွေနဲ့ရှိရင်မြန်မာနိုင်ငံပေါ်မှာတရုတ်ရဲ့လွှမ်းမိုးမှုကမရှင်းနိုင်လောက်အောင်ကြီးမားတာကိုထောက်ပြထားပါတယ်။ BRI ကပလန်စီမံကိန်းအတွက်မြန်မာကတရုတ်အတွက်အရေးပါသလိုအိန္ဒိယသမုဒ္ဒရာနယ်မှာတရုတ်ကချိတ်ဆက်နိုင်ဖို့အတွက် CMEC တရုတ်မြန်မာစီးပွားရေးစင်ကြံဖောက်ဖို့ကတရုတ်ကလိုလားနေတာဖြစ်ပါတယ်ဒီစီမံကိန်းတွေကလည်းမြန်မာနိုင်ငံအကျိုးများမယ်လို့ပြောနေပေမဲ့လက်တွေ့မှာတော့တရုတ်ရဲ့အကျွေးနွန်းနဲ့မြန်မာနှင်းမာကိုစိုးရိမ်ရတယ်လို့ထောက်ပြထားပါတယ်တရုတ်ဆောက်ပေးမဲ့ကြောက်ဖြူရေနဲ့စေကမ်းအတွက်ဒေါ်လာ6ဘီလီယံကုန်ကြမယ်လို့အစားတော်ကပြောထားပေမဲ့နောက်ဆုံးမှဒေါ်လာ1ဘီလီယံထိလျှော့ပေးဖို့မြန်မာကညှိနှိုင်းနိုင်ခဲ့တယ်လို့ပဲအခုလေယူနန်ရန်ကုန်မြစ်ထားလန်အတွက်ဒေါ်လာ6ဘီလီယံအစားလျှော့ပေးဖို့မြန်မာဘက်ကညှိနှိုင်းတင်တယ်လို့အကြံပေးထားပါတယ်မြစ်ဆုံရေကာတာစီမံကိန်းလိုမျိုးအငင်းပွားပွဲစီမံကိန်းတွေကိုတရုတ်ကတွန်းပြီးတော့လုပ်နေတာကြောင့်မြန်မာနိုင်ငံတွင်းမှာတရုတ်ကိုလူကြိုက်နေပေမဲ့မြန်မာကတရုတ်ပေါ်မှာများစွာမှီခိုနေရသေးတာကိုထောက်ပြထားပါတယ်ဟောင်ကောင်နဲ့ရှင်ကျန်းမှာတရုတ်ပြည်တွင်ပြဿနာတွေများနေပေမဲ့ရှီတောင်အာရှမှာတရုတ်ရဲ့နိုင်ငံသားရေးဝါဒနိုင်ငံသားရေးမူဝါဒပြန်ပွားဖို့နဲ့တရုတ်ရဲ့ဩဇာပို့ပြီးတော့လွှမ်းမိုးနိုင်ဖို့တရုတ်ကဆက်လက်ပြီးတော့တွန်းအားပေးလှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းထောက်ပြရေးသားထားတဲ့ဆောင်းပါးကိုဖတ်ရပါတယ်ရှင်မြန်မာနိုင်ငံမှာလူမျိုးတို့တက်ဖြစ်မှုမရှိဘူးလို့ညင်းဆိုနေရတွေကတချိန်ချင်းမှာဆိုးကျိုးပြန်ပြီးတော့ဖြစ်နေမယ်ဆိုတဲ့ကောင်းစင်နဲ့မောင်စာနေရေးသားထားတဲ့ဆောင်းပါးကတော့ washingtonpost.com မှာဖတ်ရပါတယ်။ Ranger တွေပေါ်မှာလူမျိုးတို့တက်ဖြတ်မှုကျူးလွန်နေတဲ့ဆွေဆွဆွေချက်ကိုနယ်သာလန်နိုင်ငံ The Hague မြို့ကနိုင်ငံတကာတရားရုံး ICJ မှာဒေါ်ဆန်းစုကြည်ကတွားရောက်ပြီးတော့ခုခံပြောဆိုကာကွယ်ခဲ့တဲ့နောက်ပိုင်းဇန်နဝါရီလ23ရက်နေ့မှာကြားဖြတ်ဆောင်ရွက်မှုတွေကို ICJ ကကြီးညာမယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည် ICJ မှာတွားရောက်ပြီးတော့ကာကွယ်ပြောဆိုခဲ့တဲ့ပေါ်မှာပြည်တွင်းကထောက်ခံမှုတွေတိုးပွားလာပြီးတော့မွတ်စလင်ဆန့်ကျင်ရေးအမျိုးသားရေးစိတ်ဓာတ်တွေလည်းတိုးပွားလာတာကိုထောက်ပြထားပါတယ်။တမိုင်းဆက်ဆက်မြန်မာဖူချုပ်တွေနဲ့နိုင်ငံရေးသမားတွေလိုပဲဒေါ်ဆန်းစုကြည်က ICJ ကနေပြန်လာတဲ့နောက်ပိုင်းပြည်သူတွေကိုပြောတဲ့မိန့်ခွန်းနဲ့မှာအမျိုးသားရေးစိတ်ဓာတ်အခြေခံပြီးတော့စူးစီးညီညာဖို့တိုက်တွန်းပြောဆိုသွားတာကိုထောက်ပြထားပါတယ်။မြန်မာနိုင်ငံကနေထွက်ပြေးကြရတဲ့ရိုဟင်ဂျာတွေနေရပြလာနိုင်ရေးအတွက်ပတ်ဝန်းကျင်ကိုလည်းဒေါ်ဆန်းစုကြည်အစိုးရကမဖန်တီးပေးနိုင်ဘူးလို့အဆောင်မရှင်ကအပြစ်တင်ထားပါတယ်။နိုင်ငံတကာတိုင်ဝမ်နေနဲ့ဒေါ်ဆန်းစုကြည်တာဝန်ယူမှုတာဝန်ခံမှုရှိအောင်လို့လှုံ့ဆော်ရမယ်လို့အကြံပေးထားတာကိုဖတ်ရပါတယ်ရှင်။
ကမ္ဘာမီဒီယာတွေတဲကမြန်မာပြည်ဆိုင်ရာအကြောင်းတွေကိုမှတ်ဤတန့်စင်ပြောပြသွားတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မဆာမျက်နှာမှာဓာတ်ရိုက်နားဆင်ကြည့်ရှုနိုင်သလို DVB ရုပ်သံနဲ့မြစည်းမရုပ်သံတို့မှလည်းပြန်လည်ထုတ်လွှင့်ပေးနေတာမျိုးစောင့်မျှော်ရှုစားနိုင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနေနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တစ်တာကညဦးဘက်မှာခေါ်လာတာဗျ။ EEE တွေကလည်းပြောတာပဲ။ဇာသားတွေတိတယ်လေ။ခေရောက်တော့ပြုံးဦးလေးဆိုရောက်လာပြီးတော့တင်လိုက်တယ်ပါတယ်။အဲ့တော့ခေါ်သွားတော့
ဒီဒေသခံတွေဘလို့ပျောက်ဆုံးသွားတယ်လဲဆိုတဲ့ထူးခြားဖြစ်စဉ်နဲ့ပတ်သက်ပြီးတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပါ။မြန်မာသဘာဝဓာတ်ငွေကိုငွေရင်းနဲ့အတက်ပညာအားကောင်းတဲ့နိုင်ငံခြားကုမ္ပဏီတွေကထုတ်ယူရောင်းချနေပါတယ်။အစုရှယ်ယာပိုင်တဲ့မြန်မာအစိုးရကလည်းအခါကျင်းငွေရပါတယ်။ပြည်တွင်းအတွက်ဓာတ်ငွေကိုနိုင်ငံခြားရောင်းချပြီးနိုင်ငံခြားကဓာတ်ငွေရေကိုဝယ်ယူရမယ့်အစီအစဉ်အကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ
်လွန်ခဲ့တဲ့ဓမ္မ2018ခုနှစ်ဇန်နဝါရီလမှာသဘာဝဓာတ်ငွေ3မဲ့ရက်စစ်ဓာအပိစက်ယုံ4ယုံစောက်ဖို့စီစဉ်နေကြောင်းအစိုးရကကြေညာပါတယ်တင်းနိုင်တိုင်းကကံပေါက်ဧရာဝတီတိုင်းကမီးလောင်ကြိုက်ရန်ကုန်ကအလုံမြုပ်နေတဲ့ရခိုင်ပြည်နယ်ကြောက်ဖြူမှာမေဂါဝတ်အများကြီးထုတ်နိုင်မဲ့လက်စစ်ဓာတ်ဆက်ယုံတွေတိဆောက်ပြီးမဟာဓာတ်အားလိုင်းကိုအားပြဖို့ရည်ရွယ်ပါလေတဲ့အဲ့ဒီတဲကဆက်ယုံ3ယုံအတွက်လိုအပ်တဲ့ဓာတ်ငွေကိုနိုင်ငံကြီးကတင်သွင်းမယ်လို့ဆိုပါတယ်ဒါပေမဲ့နှစ်နှစ်တာကြာလာတဲ့လုပ်ငန်းစတာမတွေ့ရဘူးလို့မီဒီယာတွေမှာရေးကြပါတယ်မြမကန်တော်မှာနိုင်ငံခြားကုမ္ပဏီတွေတွေ့ရှိတဲ့သဘာဝဓာတ်ငွေကိုနိုင်ငံခြားကုမ္ပဏီကပဲထိုင်းနဲ့တရုတ်ကိုရောင်းချနေပါတယ်ပမာအစိုးရကိုနှစ်စဉ်ဒေါ်လာတန်း3000လောက်ပေးပါတယ်။ဒါကြောင့်ဒီပြည်မှာဓာတ်ငွေလိုတလောက်မရနိုင်ပါဘူး။ဒေါ်လာတန်းပေါင်း1000ချီပြီးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံခြားကုမ္ပဏီတွေဟာသူတို့လိုချင်တဲ့ဈေးရမှာသာသူတို့ထုတ်ပြတဲ့ဓာတ်ငွေကိုရောင်းပါတယ်။သဘောတူချက်အရဓာတ်ငွေတင်ပို့ပေးတာမို့ထိုင်းနဲ့တရုတ်ကိုလျှော့ရောင်းလို့မရပါဘူး။ပြည်တွင်းသုံးအတွက်ဓာတ်ငွေလိုချင်ရင်ကိုရောင်းတဲ့ဓာတ်ငွေကိုပြန်ဝေရပါလိမ့်မယ်
ဒါလည်းအပြောလွယ်သလောက်လက်တွေ့လောက်ရတာခက်ခဲပါတယ်တရုတ်နဲ့ထိုင်းကသဘောတူဖို့လည်းလိုအပ်ပါတယ်ဒါကြောင့်ဓာတ်ငွေ3လျှက်စစ်ဓာအပိစက်ယုံကြီးတွေအတွက်ဓာတ်ငွေရေကိုနိုင်ငံခြားကတင်သွင်းမယ်လို့မြန်မာအစိုးရက2018မှာကြေညာပါတယ်သဘာဝဓာတ်ငွေကို centigrade -160 အထိအေးခံလိုက်ရင်အရေးဖြစ်သွားပြီးအစပေါင်း600ကျုံသွားတာကြောင့်တေယူပို့ဆောင်ရတာလွယ်ကူသွားပါတယ်။ဒါကြောင့်သဘာဝဓာတ်ငွေကိုအရေးအဖြစ်အသွင်ပြောင်းပြီးရောင်းဝယ်တဲ့လုပ်ငန်းခေတ်ဆားလာပါတယ်။ဓာတ်ငွေထုတ်ယူရတာနဲ့အရေးအဖြစ်အသွင်ပြောင်းတဲ့အတတ်ပညာမြန်မာနိုင်ငံမှာမရှိသေးပါဘူး။ရှင်းရှင်းပြောရရင်တော့သဘာဝဓာတ်ငွေကိစ္စမှာနိုင်ငံခြားကုမ္ပဏီမရှိရင်ဘာမှဖြစ်လာမှာမဟုတ်တာသိကြပါတယ
်။ကမ်ပေါက်မှာမီဂါဝတ်600ကျော်ရှိတဲ့ဓာတ်ငွေ3ဒါအားပေးဆက်ယုံတည်ဆောက်ဖို့ပြင်သစ်တူတန်နဲ့ဂျာမန်စီမံကုမ္ပဏီတို့ကသဘောတူထားပါတယ်။ရေချောင်းကပေးဆောင်လာတဲ့ဓာတ်ငွေရေကိုကန်းစက်ကဓာတ်ငွေပြောင်းစေ floating storage regasification unit မှာပူလောင်ပြီးဓာတ်ငွေအဖြစ်ပြန်ပြောင်းပြီးတော့မှကုန်းဘော်ကဓာတ်အားပေးဆက်ကိုပိုင်လိုင်းကနေပို့ပြီးမှဖြစ်ပါတယ်။ဒီနည်းကိုပသိမ်မြို့နယ်ပင်လယ်ကမ်းခြေကမီးလောင်ကြိုင်နဲ့ရန်ကုန်ကအလုံးဓာတ်အားပေးဆက်တွေမှာသုံးပါလိမ့်မယ်။ကြောက်ဖြူဓာတ်အားပေးဆက်ယူမှသာသဘာဝဓာတ်ငွေကိုတိုက်ရိုက်သုံးနိုင်မှာဖြစ်ပါတယ်။မြန်မာပြည်အတွက်သဘာဝဓာတ်ငွေ85ရာခိုင်နှုန်းကိုထိုင်းနဲ့တရုတ်ကိုတင်ပို့နေပြီးမကြာမီဓာတ်ငွေအထွက်နှုန်းကျဆင်းလာလိမ့်မယ်လို့ကမှန်းထားပါတယ်
။ဒါကြောင့်ကံပေါက်မီးလောင်ကြိုင်နဲ့အလုံကဓာတ်ငွေ3ဓာတ်အပိစက်ယုံ3လုံးအတွက်ဓာတ်ငွေရေကိုနိုင်ငံခြားကတင်သွင်းဖို့စီမံတာဖြစ်ပါတယ်။သဘာဝဓာတ်ငွေထွက်ပေမဲ့ပိုက်လိုင်းစနစ်မကောင်းတဲ့အတွက်ဓာတ်ငွေကိုအပြည့်အဝအသုံးပြုနိုင်ဖို့ခက်ခဲပါတယ်။ပိုင်လိုင်းပြုပြင်တာကတင်ဒေါ်လာတန်း80လောက်ကုန်နိုင်တယ်လို့ကိုဘာရရှိတီးဖြတ်တဲ့ ဒန်းဝေးစီမံကိန်းစာရမ်းမှာခန့်မှန်းထားပါတယ်။ဒါကြောင့်ဒန်းဝေးရေဝယ်ယူတင်သွင်းပြီးသုံးတဲ့နီးပဲကျန်တော့တယ်လို့ဆိုပါတယ်။နိုင်ငံခြားကုမ္ပဏီတိစောက်တဲ့ဒါအားပေးဆက်ကထုတ်လုပ်တဲ့လျှက်စစ်ဒါအားကိုတာမန်ပြည်သူကမဝယ်ယူနိုင်ပါဘူး။ဒါကြောင့်အစိုးရကဝယ်ယူပြီးပြည်သူကိုလျှော်စေးနဲ့ဖြန့်ဖြူးပါတယ်။မြန်မာအစိုးရဟာနှစ်စဉ်ကြက်ငွေဘီလီယံ600ကျော်အရှုံးပေါ်နေပါတယ်။
ဒါကြောင့်လျှက်စစ်ဒါအားကကိုတန်ရတန်ကြီးမရနိုင်ရင်ရေရှည်ဆက်လက်ရှင်သန်နိုင်ဖို့ခက်ခဲပါလေ။မိလောင်ကျိုင်ဒါအားပေးစီမံကိန်းကိုတရုတ်ကုမ္ပဏီနှစ်ခုနဲ့ Supreme Group တို့ကအကောင့်ထည့်ဖော်ဖို့သဘောတူထားပါလေ။မိလောင်ကျိုင်ဒါအားလိုင်းကိုပသိမ်မှာအမျိုးသားဒါအားလိုင်းနဲ့ချိတ်ဆက်ပြီးရန်ကုန်မြို့စုလှိုင်းသားရအထိဒါအားပေးမယ်အစီအစဉ်ဖြစ်ပါလေ။လျှက်စစ်ဒါအားထုတ်လို့ရေးအတွက်သဘာဝဓာတ်ငွေကိုပုံမှန်တုံးဆွဲလာတာတွေ့ရပါတယ်။တုံးဆွဲတဲ့ဓာတ်ငွေပမာဏရဲ့85ရာခိုင်နှုန်းဟာလျှက်စစ်အတွက်ဖြစ်နေပါတယ်။မြန်မာလျှက်စစ်နယ်စွမ်းအင်ဝန်ကြီးဌာနကတောင်းခံလာတာကြောင့်အာဆီယံသုတေသနဌာနကယိုရှိဟာဇုကိုဘာယာရှိတိဖြတ်တဲ့မြန်မာသဘာဝဓာတ်ငွေစီမံကိန်းကိုမကြာမီကထုတ်ပြန်ထားပါတယ်။မြန်မာပြည်မှာသဘာဝဓာတ်ငွေထွက်မဲ့အခြေခံအဆောက်အုံနဲ့အတတ်ပညာအားနည်းတာကြောင့်ဒံငွေကိုကောင်းကောင်းအသုံးမပြုနိုင်ပဲဖြစ်နေပါသေး။ဒံငွေတုံ့ဆွဲမှုကတော့များပြားလာဖို့သာရှိပါသေး။ဒါပေမဲ့ဒံငွေနဲ့ဒံငွေရည်ဟာကွဲပြားတာကြောင့်ဒံငွေရည်အသိပညာအတတ်ပညာကိုကျွမ်းကျင်ဖို့လိုကြောင်းအာဆီယံသုတေသနစာတမ်းမှာသုံးသပ်ထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပြီးခုတစ်ခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အရေးသွေးပြေဝတဲ့ကင်ဆာယောဂါစောင့်ရှောက်မှုအပိုင်းနှစ်ကိုမတင်ဆက်ခင်မှာကျွန်တော်တို့ဒီလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးမလဲကြည့်အောင်ပ
ါဒေါက်တာရှင်များရှင်နှစ်ပေါင်း20နီးပါးမှာပထမဆုံးအဖြစ်တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံခီးစဉ်ဟာစနေနေ့မှာဆုံးသတ်မှာပါတရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာမြန်မာနိုင်ငံဟာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်နေတယ်လို့မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံရေးတာဝန်ရေးအရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေချိန်မှာရောက်လာတဲ့အခုခီးစဉ်ကဘယ်သူအတွက်ပိုအကျိုးရှိပါလဲ။နှစ်နိုင်ငံကြားပြန်လည်လိုအပ်ချက်တွေမှာဘယ်သူကပိုများနေတယ်လဲဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ခုတော့ဦးဝင်းမင်းဆွေးနွေးတင်ဆက်တဲ့ဒီကျမ်းမာရေးကဏ္ဍကိုနားဆင်နိုင်ပါပြီခင်ဗျာ။
ကဲကင်ဆာသူကဆရာဝန်ကြီးဦးစောခင်ဗျာကင်ဆာအတွက်အရေးသွေးပြည့်တဲ့ဆောင်ရွက်မှုကြာရင်ပြီးခဲ့တဲ့ဘက်ကကျွန်တော်တို့ပြောခဲ့တဲ့နေရာမှာအဓိကအကြဆုံးဖြစ်တဲ့ဒီကင်ဆာနဲ့ပတ်သက်တဲ့ကဏ္ဍပေါင်းစုံကဆေးပညာရှင်နဲ့လှုပ်သားတွေပေါ့ဆရာနော်စုပေါင်းပြီးတော့ကုသပေးတဲ့စနစ်ရှိဖို့အဓိကပြောခဲ့ပါတယ်ဆရာဒီတစ်ခါတော့ဆရာကြီးကျန်တဲ့အရေးကြီးတာတွေကိုဆက်ပြောမှာမို့နောက်အရေးကြီးတဲ့ချက်ကိုစပြီးတော့ရှင်းပြပေးပါလား
prevention ကတိတ်အရေးကြီးတယ်ကျွန်တော်နိုင်ငံက resource limited နိုင်ငံဆိုတော့ဒီ prevention မှာဗားရီလုပ်နိုင်လို့ဆိုတော့အောင်မီနေလုပ်နိုင်တာ liver cancer တို့ hepatitis B vaccination အောင်မီနေထုတ်ပေးနိုင်။နောက် C breast test ကလည်းတိကျတယ်မလုပ်နိုင်ဘူး။ဆဝါကဲ cancer ဒိန်ဝန် cancer တို့ကသူရွှေအကူကြီးနဲ့6နိုင်ငံမှာအကောင့်တွေပေါ်နေကျွန်တော်နိုင်ငံတနေငံပါဘူး။အဲ့ဒါလေးတော့ကျွန်တော်တို့ခီးရမှာပါ။ Now a stroke cancer now လက်ခံတဲ့ကဒင်း cancer ဒါကအဓိကအရေးကြီးတာဆေးရွက်ဆက်လက်ကြီးကောအဲ့ဒါကကျွန်တော်ဘယ်လိုမှမနိုင်ဘူး။စလေတော့တဲ့လုံကုန်းကလည်းနှုံးတယ်အကုန်လုံးတက်လာအဲ့တော့လူတို့ပါအောင်လူတွေရဲ့ health knowledge အပညာပို့ပြီးတော့ပြည့်ဝလောင်လုပ်ပြရမယ်အဲ့တော့လူတို့ကဆောစောပြီးလို့ရှိရင်တက်ကဒီကင်ဆာရောဖြစ်တဲ့အကြောင်းရင်းကြည့်နိုင်60ရာခိုင်နဲ့80ရာခိုင်နှုန်းတိကကာကွယ်နိုင်တဲ့ဟာကြီးပဲအကြောင်းရင်းနှစ်က early detection ဆောစောပြီးလို့ရှိရင်ခွဲရမယ်တဲ့ခေဝန်နည်းနည်းလေးနဲ့အများကြီးကြောက်ကြရရှိ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရဒီအရေးကြီးတဲ့အချက
်ကျွန်တော်တို့စဉ်းစားအကြည့်ကြရှိရတယ်ဒါနာချင်းနေလို့ရှိရဖြစ်နေတယ်လို့ဘလို့ကုသတယ် data နဲ့မှတ်တမ်းတင်ရမယ်။နောက်အောက်ကန် data နောက်ပိုင်းကျတော့ cancer ကြီးကုသခဲ့ကွာဒီကောင်းမကောင်းက patient outcome တို့တော့ဦးစားပေးတယ်။အဲဒီ outcome data တွေကျွန်တော်တို့ရှိဖို့ရည်ကြီးတယ်။ And cancer registry ရှိဖို့လိုတယ်။ဟောဒီမှာတော့နည်းနည်းအောင်ကျွန်တော်စာနေပြီ။မေဒီကမှာတစ်ခုစာနေတယ်၊ရန်ကုန်မှာတစ်ခုစာနေတယ်။အဲ့ဒါတွေကတော်တော်ခီးရောက်လို့
ဟုတ်ကဲ့ဆရာကြီး။အဲ့တော့နောက်ထပ်ရော
နောက်တစ်ခုကဒီ Mardi Disease ကမှာဘယ်လိုပါမယ်ဆိုတော့နောက်ပိုင်းရည်ကြီးတာ patient centric approach ဆိုပြီးတော့လူနာရဲ့ဖဲလူတွေ၊လူနာရဲ့ needs တွေ၊လူနာ preference ဦးစားပေးလို့ဆက်လာတယ်။နောက်ဆုံးဖြစ်နေလို့ရှိရင်လူနာတို့မဟုတ်လူနာတို့အဆုံးဖြတ်ပေးနိုင်တဲ့မိသားစုဝင်တွေကိုကျွန်တော်တို့ NDD ဆိုတဲ့ treatment ကိုဘယ်လိုကုသပြုပေးမယ်လို့ဆုံးဖြတ်တဲ့အဖွဲ့အစည်းမှာသူတို့ကပေးပြီးတော့ပါလာရအောင်ဆုံးမယ်။အဲဒါဒီပါဝင်နိုင်ကြောင့်ဘာလို့ပေးရမလဲဆိုတော့ access to information ဆိုတာ patient တွေကသူရောဂါနဲ့ပတ်သက်လို့ secret အကောင့်ရှိရမယ်။အဲဒါအနေနဲ့လူနာနေလို့ပါသေးလို့ငါပြောတာနားထောင်ဆိုရဲအဲ့လိုမျိုးဟာတွေမလုပ်ရဘူးဆရာတို့
။ဟုတ်ကဲ့နောက်တစ်ခုကဆရာကြီးလူနာတွေစိတ်တက်ကြမှာဆိုလို့ပေးမသိတာလည်းရှိတယ်လို့ကြားပါတယ်ဆရာကင်ဆာဖြစ်နေလို့ရှိရင်လေ
အဲ့ဒါလည်းမှန်တယ်ဒီတာကိုပညာရတဲ့ရှိတယ် bad news breaking ဆိုပြီး
ဒီသတင်းစုကိုလူနာနားခံသာအောင်ပေါ့နော်ဘယ်လိုဖွင့်ပြောမလဲဆိုတဲ့နေ့လမ်းပေါ့
မှန်တယ်အဲ့ဒီတော့ဒါကို step by step ပြည်သားစုဝင်ပြောရမယ်လူနာလည်းတရှိမြေရှင်ပြောရမယ်တခါလေးပုံမှန်ပြီးတော့နောက်ဆုံးလူနာကိုယ်တိုင်မပေးသိပြည်သားစုတွေလည်းတည်ပြီးတော့နောက်ဆုံးအချိန်ထိရောက်သွားတယ်ရှိတယ်ဘုရားလည်းဒီနာတော်တော်များများမှာသူတို့ကသူတို့ဝန်မခံတော့လဲဒီနာခေါ်ရကင်ဆာဆိုတာလက်မခံဘူးသူပြောတာမကြရဲအဲ့ခါကျတော့ကျွန်တော်မပြောဘူးတဲ့ဒီသူတို့ကတေးရှင်းတာသူတို့သိတယ်အဲ့လိုမျိုးရအများရှိအဲ့တော့သူတို့ဓာတ်ချင်းပြောတယ်ကျွန်တော်လိုတဲ့လမ်းကြောင်းမှာဖြည်းဖြည်းခေါ်တယ်သူကအဲ့ကျွန်တော်နောက်ကိုလိုက်လာတယ်ကျွန်တော်လုပ်ပေးတဲ့နေဟာသူတို့အများကြီးလုပ်ပေးနိုင်တော့
ဟုတ်ကဲ့ဆရာအဲ့တော့ခုနဆရာပြောဖို့လုပ်တဲ့ဒီလူနာဘက်ကသဘောတူချက်ယူဖို့ကိစ္စကော
ကျွန်တော်လူနာကြီးက consent ယူတဲ့ခါမှာလဲလူနာကိုယ်တိုင်ပေးနိုင်ပြီပေးနိုင်လို့ရှိရင်legally to the consent being able to do that. Aye the body in your sense of going to your to that lo. တကယ်တော့လက်တွေ့လုံးတယ်တော်တော်လေးကိုပေါင်းလို့အဲကင်ဆာရောဂါတွေအများစုက၆တရာမရဖြစ်တယ်အခုကမဲ့ဖြစ်တယ်သူကသေရောမဆိုဘူး။မိရခေါ်လို့နှမ်းဆွဲလာတယ်။အဲတော့ဆရာဝန်ကဟိုမှာပြီးဆိုတဲ့ပြောတယ်မင်းကြောက်ရှင်တက်ကန်ဘလောက်ဘလောက်ရှာလာခဲ့လို့အဲလူနာအဲ့လောက်ပဲချိန်ပြီးတော့ပျောက်မဆိုးတယ်တကန်းရှိရရောင်းချပြီးတော့လာ။အဲသူရောဂါချိန်တယ်သူတေချာမသိဘူး။အဲတိုင်းဓာတ်ပြောင်းနေတယ်ပထမကိုယ်လို့ရှင်ကျိုးရှိမရှိအဲ့တော့ကျွန်တော်စိတ်ရှိရှင်ရှင်းပြရယောဂအဆင့်ဘလောက်ရှိပြောင်းနိုင်ကြဘလောက်ရှိလဲအဲ့တော့သူယောဂရဲ့အကြောင်းကိုသူနားလည်နိုင်တော့အပြည့်လေးရှင်းပြပြီးတော့သူကကောင်းဆက်ပြီးရတယ်ဘုံမှာဒီမှာတော့မဟုတ်ဘူးလူနာမျက်လုံးပေးပြီးတော့အဲ့တော့ဆောက်ပြန်များဖြစ်ရလို့မျက်လုံးပေးလို့ရှိရင်အနောက်ကိုကောက်ကောက်ပေါင်းလိုက်တာပဲဒါကလည်းပဲရန်ကုန်ကြီးပွားတာပေါ့ရန်ကုန်တွေရန်တော့ကြီးအများကအမှခံရပေးတယ်ကျွန်တော်ကတော့အကျိုးနဲ့ကြောင်းနဲ့ရှင်းပြရချင်ပြီးတော့ဒီတော့မှကုဒါကျက်ကအကျိုးရှိတယ်သူတို့အသုံးချရတဲ့ပစ္စည်းကဒါကလေးပစ္စည်းတွေအများကြီးသုံးချပြီးတော့ဂျန်လေးတွေမွေးကြလူနာလည်းဒီလိုဖြစ်နေမဖြစ်အောင်ကျတော့တော်တော်လေးသတိထား
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီစူပောင်းကုဒါတဲ့နေရာမှာဒီကင်ဆာလူနာတွေမှာဖြစ်လေရှိတဲ့ဒီနာကျင်မှုပြင်းပြင်းထန်ထန်ခံရတာပေါ့ဆရာနော်အဲ့ဒါနဲ့ပတ်သက်လို့ရော
အဲ့ဒါအမှလူနာကုဒါလို့မြင်ရတော့သူတို့ညာဒေတော့နဲ့မသေးရင်ချေခံစားနေရတယ် physical pain ရှိသူတို့ mental pain နဲ့နေရာရှိတယ်ဒါကဒီနေရာမှာလည်းသူ့ရဲ့သက်သာအောင်ကြီးနေတယ်ကွာ။အဲ့ဒါရေးကြီးရောတော့ OPS ဆိုဘယ်နည်းပတ်သက်တဲ့ service ပေါ့ဒီနာကောဒီဖက်ဒီ service တွေအပြည့်အဝရပေါ့လုံးလုံးရပေါ့ကြီး။ကျွန်တော်နိုင်ငံချင်းလည်းရတယ်ရတယ်။အခုဆိုလို့ရှိရင် VPN ထုတ်နေပြီ။ service တွေတော်တော်များများပြီးနေတယ်။အဲ့မှာ keyboard နဲ့လို့ဘယ်ရှိပါလဲဆိုတော့ government ရှိပါလား
။ Okay ဆက်နောက်ထပ်ရောဆရာရေးကြည့်ရ
တာ privacy confidentiality dignity လူနာကို cancer ရောဂါတစ်ခုနေနဲ့မဆက်ဆံမနဲ့တိုင်းဒီရချင်းနဲ့လူချင်းနဲ့ကိုရင်းစားရတဲ့တိကျရှိဆက်ဆံနိုင်ရမယ်။နောက်တို့ကလည်း information တွေမကောက်ဘူး။တို့ရဲ့ medical record ကြည့်ပါတို့
ဆေးမှတ်တမ်းနေပါဆရာနော်။
တော်တော်များများတာ record ကိုမပေးဘူး။နောက်အရေးကြီးတယ် non discrimination race sex religion မခွဲကြဘူး။ဟ
ုတ်ကဲ့လူမျိုးဘာသာပေါ့နော်မခွဲဘဲနဲ့။
ဘာသာပြန်ဖြစ်နေတာကိုဆေးရတာလည်းဒီမှာဦးစားပေးဆက်ဆံတာအများကြီးရဲ့ဒါရဲ့ဖြစ်တဲ့ဒေသ။နောက် innovative care ဟုတ်ကဲ့မဖြစ်တဲ့အများကြီးပေါ်နေကျွန်တော်နိုင်ငံကလူတိုင်းတော့ဘလို့မတက်နိုင်အဲ့ဒါ international trial ကိုပေါင်းနေအောင် infrastructure တွေဆိုတာဒီဆောက်ပေးရမယ် international trial တွေပါလို့ရှိရင်ဆေးကိုအလကားပေးတယ်ဒါတော့ cancer မှာ international trial ကိုပါတယ်အဲ့ဒီဟာတော့မဆိုးဘူးဒီတစ်ခုပဲရှိသေးတယ်တကယ်ကျွန်တော်တို့ဒီမှာအဲ့ဒီ international research ဒီမှာပါနေတဲ့အရေးချင်း facility ကြောင့်ဒီမှာရှိသေးတယ်နောက် cancer ရောပျက်သွားတဲ့အများကြီးရှိတယ်အဲ့ပြောက်သွားတဲ့ဒီမှာဒီမှာလည်း financial hardship ပါကြံပြီးအဲ့တော့ survivorship ကဲဆိုတဲ့ plan နဲ့ရှိရတယ်။အဲ့တော့နောက်တစ်ခုက insurance system ကျွန်တော်နေမှာလုံးဝမရှိသေးဘူး။
ချက်မကြီးအမကံပါဆရာနော်။
ဘာလို့လဲ။ဒ တယ်။ကျမ်းမင်းနဲ့ပတ်သက်လို့ insurance ဆိုတာလုပ်ပေးရမယ
်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးခုတစ်ခါတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းအခြေဆိုင် Fever Wine တော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းမြာမြို့နယ်ကကျေးရွာအုပ်ချုပ်ရေးမှုတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံခေါင်းဆောင်တွေကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်။နယ်စပ်ဒေသတည်ငြိမ်အေးချမ်းမှုတွေကိုအလေးထားဆောင်ရွက်ဖို့ကချင်လွတ်လပ်ရေးအဖွဲ့ KNO နဲ့တရုတ်အထူးကိုယ်စားလှယ်တို့တွဲဆောင်ဆွေးနွေးခဲ့ကြတဲ့ဆိုတာနဲ့ချင်းပြည်နယ်ပလဝါမြို့နယ်မှာကျောင်းဆရာတအူးနဲ့အရက်သား2ဦးတို့တည်ဆုံခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြမြို့နယ်စိတ်တရကျေးရွာအုပ်ချုပ်ရေးမှူးဦးညာသိန်းတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ပေးဖို့အတွက်ကျေးရွာအုပ်ချုပ်ရေးမှူး68ဦးကလက်မှတ်ရေးထိုးပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံခေါင်းဆောင်တွေကိုမကြသေးမီကစာရေးတောင်းဆိုလိုက်ပါတယ်အဲ့ဒီတောင်းဆိုစာမှာစိတ်တရကျေးရွာအုပ်ချုပ်ရေးမှူးဦးညာသိန်းမတရားတပ်ဖြတ်ခံရတာကိုဖော်ထုတ်အရေးယူပေးဖို့ကျေးရွာအုပ်ချုပ်ရေးမှူးတွေဥပဒေချိုးဖောက်ရင်ဥပဒေနဲ့အညီအရေးယူပေးဖို့မတရားတပ်ဖြတ်တာတွေမလုပ်ဖို့တောင်းဆိုထားပြီးလိုက်လျောမှုမရှိရင်နှုတ်ထွက်ဖို့တောင်းဆိုထားတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးတဦးကပြောပါရယ်2019ခုနှစ်ဒီဇင်ဘာလ17ရက်နေ့ကအစိုးရစစ်ကြောင်းတစ်ခုကစိတ်တရကျေးရွာကိုတနတ်ပစ်ဖောက်ဝင်ရောက်လာပြီးဥညာဉ်သိန်းကိုတနတ်တင်နဲ့ရိုက်နှက်ပစ်တက်ခဲ့တယ်လို့တော်ဖြူမတ်ရှိဆိုသူမှလည်းကြည်စံထိမှန်တည်ဆုံးခဲ့ပါတယ်ကြောက်မော်ကြီးရွာကရာအိမ်မှုဥကျော်အေးမောင်ကိုလည်းအစိုးရစစ်ကြောင်းကဖမ်းဆီးသွားပြီးလမ်းခွလတ်မှာတပ်ဖြတ်ခံရတယ်လို့စနီးဖြစ်သူကပြောပါတယ်မြန်မာအစိုးရစစ်တပ်ဘက်ကတော့ဥကျော်အေးမောင်နဲ့ဥညာသိန်းတို့ရှိတဲ့နေရာကပြစ်ခတ်တဲ့အတွက်ပြန်လည်ပြစ်ခတ်ရတာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်
အစိုးရနဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေကိုများများပြုလုပ်ပေးဖို့နဲ့နယ်စပ်ဒေသတည်ငြိမ်အေးချမ်းမှုတွေကိုအလေးထားဆောင်ရွက်ဖို့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့တရုတ်ထူးကုစလေတို့ဇန်နဝါရီလ10ရက်နေ့ကလိုင်စာဘူဇာနာချုပ်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ KIO KIA ဘက်ကပြောပါတယ် KIO နဲ့တရုတ်ပြည်ထောင်စုသမရနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအာရှရေးရာထူးကုစလေမစ္စတာဆွန်ကော့ရှန်တို့လိုင်စာဌာနချုပ်မှာတွေ့ဆုံဆွေးနွေးခဲ့စဉ်တွင်ပြည်တွင်းညီညွတ်ရေးအောင်မြင်မှုကိုမျှော်လင့်တဲ့အကြောင်းမစ္စတာဆွန်ကော့ရှန်ပြောဆိုခဲ့တယ်လို့ KAA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ပူကပြောပါရယ်
ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာမွန်ပြတိပါတီတက်တီနီယာတခုဖြစ်တဲ့ဂျပန်ရေတွင်းရွာကြံတောရွာလမ်းဆုံရှိဟင်းတာတိုင်ဂိတ်စခန်းကနေမြန်မာစစ်တပ်နဲ့ကရင်နယ်ခြားဆောင်BGF တပ်ဖွဲ့တို့ဇန်နဝါရီလ23ရက်ညနေပိုင်းမှာပြန်လည်ထွက်ခွာသွားပြီဖြစ်ကြောင်းဒေသခံတွေကပြောပါရယ်ဇန်နဝါရီလ12ရက်နေ့ကမြန်မာစစ်တပ်ဒေသအခြေစိုက်ပြိုဟာမှုနဲ့မွန်ပြည်သစ်ဒေသခံခေါင်းဆောင်တို့တွေ့ဆုံမှုအပြီးသူတို့တပ်ရုတ်တိမ်ပေးဖို့တောင်းဆိုခဲ့ကြောင်းမွန်ပြည်သစ်ပါတီဗဟိုဝန်ကျင်အုပ်ချုပ်ရေးဒေသတုခေါင်းဆောင်ဒုတိယဗိုလ်မှူးကြီး M စိုက်ချန်းကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကမြန်မာစစ်တပ်နဲ့ကရင် BGF တပ်ဖွဲ့ပူးပေါင်းအင်အားတရာခန့်တို့ကသဘောတူညီချက်မရရှိပဲမွန်ပြည်သစ်ပါတီဂျပန်ရေတွင်းတပ်တီစခန်းကိုဝေရောက်လာလို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမန္တလေးလာရှိုးကားလမ်းလျှောက်မှာအမည်မသိလက်နက်ကင်တွေရဲ့ပစ်ခတ်မှုကြောင့်ဒေဆုံးမှုတွေဆက်တိုက်ဖြစ်ပွားနေပါတယ်။ဇန်နဝါရီလ14ရက်နေ့ကလာရှိုးမြို့နယ်ပြည်ထောင်စုလက်မှတ်ပေါ်နောင်မွန်းကျေးရွာအုပ်စုမှာလူနှုတ်ဦးပစ်တက်ခံရပါတယ်။ဒါပြင်17ရက်နေ့ကလည်းဒီဘောမြို့နယ်ကုမုံရွာနီးမှာအမျိုးသားနှူးလဲပြစ်တက်ခံရပါသေးတယ်။အလားတူဇန်နဝါရီလ12ရက်နေ့ကလည်းနွားတင်တဲ့ကားပြစ်ခတ်ခံရလို့ရင်နောက်လိုက်သူတိတ်ဆုံးခဲ့ပါတယ်။ဘယ်ဖွဲ့စည်းပြစ်ခတ်တယ်၊ဘယ်သူရဲ့လက်ချက်ဖြစ်တယ်ဆိုတာအခုချိန်ထိဖမ်းဆီးရေးယူနိုင်တာတွေမရှိသေးပါဘူး။
KNU ထိန်းချုပ်နယ်မြေကရင်ပြည်နယ်ဖားပုံခရိုင်တပ်မဟန်၅နယ်မြေမှာတပ်မတော်လမ်းဖောက်လုပ်ရေးစီမံကိန်းလှုပ်ဆောင်တဲ့အပေါ်အင်အားတထောင်ကျော်ရှိတဲ့ဖားပုံဒေသခံတွေကဇန်နဝါရီလ15ရက်နေ့မှာကန့်ကွက်
စာနာထုတ်ဖော်မှုပြုလုပ်ခဲ့ပါတယ်။တမရော်လမ်းဖောက်လို့ရေးစီမံကိန်းတွေကြောင့်ဒေသခံတွေစားဝတ်နေရင်းနဲ့လုံခြုံမှုအတွက်စိုးရိမ်နေရတာရှိတဲ့အတွက်ကန့်ကွက်စာနာထုတ်ဖော်ရတာဖြစ်တယ်လို့စာနာထုတ်ဖော်ရမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့စောအေစီကပြောပါတယ်။လူတောင်းချီရှိတဲ့စာနာထုတ်ဖော်ရမှာဗမာတမရော်ဖောက်လို့ထားတော့ကားလန်းလုံးဝအလိုမရှိမိမိနယ်မြေအတွင်းရှိဗမာတပ်စခန်းများအားလုံးရုပ်သိမ်းပေးပါဆိုတဲ့ဆိုင်ပုတ်တွေကိုကင်ဆောင်ပြီးဆန္ဒထုတ်ဖော်ကြတာလည်းဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်မှာမူလရန်ကျောင်းအုပ်ဆရာတဦးနဲ့အယက်သားနှစ်ဦးတို့ကိုဒီလ၁၀ရက်နေ့ကတောထဲမှာတေဆုံးနေတာကိုရွာသားတွေကရှာတွေ့ခဲ့ကြပါတယ်သူတို့၃ယောက်ကိုရခိုင်တပ်တော်ကဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်မှာအခုလိုမျိုးတေဆုံးရဲ့တွေ့ရှိရတာလို့ခုမီချင်းမျိုးနယ်စုအဖွဲ့ကထုတ်ပြန်ထားပါတယ်။ AA ဘက်ကတော့ဒါကိုညှင်းဆို့ထားပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကွင်ကတင်ပြထားပါတယ်
။ချင်းပြည်နယ်ပလဝမြို့နယ်စီပလောင်းရွာကမူလတန်းပြကြောက်ဥစီယာဦးအာပြေလှနဲ့ကျဲဦးဝကျဲရွာကအယတနူးတို့ဟာဇန်နဝါရီလ9ရက်နေ့ကပျောက်ဆုံးသွားတာဖြစ်ပြီးဇန်နဝါရီလ10ရက်နေ့မှာတော်ရဲမှာသူတို့ရဲ့အလောင်းတွေကိုရွာသားတွေကတွေ့ရှိရတယ်လို့ခူမီချင်းမျိုးသားများပေါင်းစပ်ညှိနှိုင်းရေးကော်မတီ KACC ကပြောရေးဆိုခွင့်ရှိသူဦးအိုက်စောမြကပြောပါတယ
်တစ်တာကညဥ်ပတ်မှာခေါ်လာတာဗျဤတွေကလည်းပြောတာပဲရွာသားတွေတိတယ်လေခေရောက်ပြုံးလေးဆိုရောက်လာပြီးတော့တနက်တွေပါတယ်နဲ့အဲ့ဒါခေါ်သွားတော့မိုးလင်းတော့ပြန်မလာတော့ဘူးပြန်မလာတော့နောက်ရက်ကျတော့သွားရှာတဲ့အခါကျမှပဲ
သူတို့ရဲ့ရုပ်လောင်းတွေကိုပလဝမြို့နယ်အင်ခူဝနဲ့စင်းစင်းရွာကြားတော်တဲ့တနေရာမှာသူရှိခဲ့ရတာလို့အလောင်းရှာဖွေရာမှာပါဝင်တဲ့ဦးအပြေလိုက်ရဲ့ဆွေမျိုးသူကပြောပါတယ
်သူကအဲ့ခုနှစ်ရက်နေပေါ့နော်ခုနှစ်ရက်နေကအဲ့သူ၄နှစ်လောက်ကဆွေဝေရွာကိုသူပြည်သက်ရှိတဲ့ဆင်းသွားတယ်အဲ့သူမိမမရောက်လာလို့ဆိုပြီးတော့မနေ့ကမှဆွေဝေရွာရှာတော့အဲ့မှာခုနှစ်ရက်နေပေါ့နော်ခုနှစ်ရက်နေကြောက်သွားတာဟုတ်ပါတော့ကျွန်တော်တို့ပြည်ရက်နေမှာကျွန်တော်အလောင်းရှာတွေ့ခဲ့တယ်အဲ့ကျွန်တော်တို့ရှာတော့အဲ့အခြားသူရဲ့အလောင်းကိုတွေ့တာအဲ့ဆွေဝေရွာရှာမှသူတို့ကို
ဒါပြင်အေးတပ်ဖွဲ့ဝင်တွေဟာပလဝမြို့နယ်ကြီးလေကျေးရွာကဝင်ရောက်ပြီးကျေးရွာနေပြည်သူတွေကိုစစ်ဆေးမေးမြန်းပြီးရဲနဲ့ထူထောင်မှုတွေလှုပ်ဆောင်ခဲ့တယ်လို့ KACC ကထုတ်ပြန်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်တပ်တော်ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့ကျောင်းဆရာနဲ့ရွာသားနှူးတေဆုံးတာဟာအေးတပ်ဖွဲ့နဲ့မသက်ဆိုင်ကြောင်းပြောပါတယ်။
အဲ့ဒီကိစ္စကကျွန်တော်တို့နဲ့တာလုံးဝပတ်သက်မှုမရှိဘူးကြောင့်ကျွန်တော်တို့ဘက်ကလုံးတာလည်းလုံးဝမဟုတ်ဘူး။အဲ့ဒီအခင်းဖြစ်တဲ့နေရာကိုကျွန်တော်တို့လည်းလေ့လာကြည့်တာပေါ့နော်အဲ့ဒီအခင်းဖြစ်တဲ့နေရာကဒီခလာနှင်းချစ်ကိုပြနောက်ကျိုးမှာဖြစ်တာဆိုတော့အဲ့ဒီခလာနှင်းချစ်ကိုရဲ့နောက်ကျိုးဟိုဘက်မှာရှိရင်မိချောင်းကသာရှိတယ်အဲ့ဒီမိချောင်းကသာရဲ့ထိတ်မှာဒါမြမစစ်တပ်ကနေပြီးတော့လက်မကြီးစခန်းရှိတယ်ဟုတ်ပါအပြောင်းစခန်းပြောင်းလို့ဆိုတော့အဲ့ဒီနေရာချင်းချင်းလင်နေတဲ့နေရာပေါ့ဟောအဲ့ဒါမြမစစ်တပ်ကလုံးဝတက်တက်ရှိတဲ့နေရာဆိုတော့အဲ့ဒီနေရာမှာအဲ့ဒီလူတွေဟိုအဖမ်းခံရပြီးတော့အတက်ခံ
ရခိုင်တပ်တော်အေအေနဲ့မြမတပ်မတော်တို့စစ်မဲ့ဖြစ်ပေါ်ရတဲ့တပ်ပလဝမြို့နယ်မှာရွာသားဆယ်ယောက်ကျော်ပျောက်ဆုံးနေပြီးအခုချိန်ထိသတင်းစာနာတော်မသိရသေးဘူးလို့ချင်းလူခွေးဖွဲ့ CSR ကထုတ်ပြန်ထားပါတယ်။အလားတူပလက်ဝါမြို့နယ်မြို့သားလွှတ်တော်ကိုစစ်လဲဥဝေတင်းကိုလည်းအေအေတပ်ဖွဲ့ကနေအခုချိန်ထိဖမ်းဆီးထိန်းသိမ်းထားဆဲလဲဖြစ်ပါတယ
်။ဆက်ပြီးတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အရက်သားတိတ်ဆုံးသူ100ကျော်နဲ့နေရဲစွန့်ခွာသူတွေကလည်းသသိန်းကျော်လာပြီဖြစ်တဲ့အတွက်ရခိုင်ပြည်သူတွေဟာတစ်နေ့ထက်တစ်နေ့လုံခြုံမှုကင်းမဲ့နေပြီးတော့နစ်နာမှုတွေရှိနေကြပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
။တနိုင်ကျော်ကြာလာပြီဖြစ်တဲ့ရခိုင်ပြည်ကတိုက်ပွဲတွေကြောင့်စိုက်ဖားနဲ့မသဆိုင်တဲ့အရဲသားပြည်သူတွေသေဆုံးနေရတဲ့အပေါ်မှာဘူးစီတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သောရွှေကအခုလိုပြောပါတယ်
။အရဲသားပြည်ဆုံးနေရတွေကတော့ဒီဆိုင်ရှိရှိနဲ့အဲ့လိုလုပ်နေတဲ့သဘောတွေဖြစ်နေတယ်။ဆိုလိုတာကတော့ဒီတိုက်ပွဲတွေဖြစ်တဲ့နေရာတွေမှာပါတော့တာမဟုတ်သေးနဲ့။တမင်းတကာရုံးတွေကိုအဲ့လိုလက်လက်ကြီးတွေကြားပြီးမှပြတော့တာရှိတယ်။နောက်ပြီးတော့ဖန်စီပြီးမှဒီလိုဆိုင်ရှိနေတဲ့အခါပြတော့တာတွေရှိတယ်။ဒါတွေကြတော့ကျွန်တော်တို့ဒီသက်ဆိုင်တဲ့လူတွေကဒါတမင်းတကာကြီးလုပ်နေသလိုအဆင်ပြေနေသလိုဖြစ်နေပါလေခင်ဗျ။
မြန်မာဆွေအတက်နဲ့ရခိုင်တက်တော်အေအေတို့တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်မြောက်ပိုင်းကမြို့နယ်တွေမှာအခုဆိုရင်ကလင်းငယ်တွေနဲ့အမျိုးသမီးတွေအပါအဝင်အရက်သား120ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ဒဏ်ရာရသူ100ကျော်နဲ့တရားစွပ်စွာခံရသူလည်းအများအပြားရှိနေတယ်လို့ရခိုင်အရက်ဖအဖွဲ့စည်းတွေရဲ့စည်ရင်းတွေအရသိရပါတယ်တိုက်ပွဲဖြစ်ပေါ်ရနေရာတွေမှာဒေသခံတွေလက်ရှိခံစားနေရတဲ့အခြေအနေကိုလည်းကြောက်တော်မြို့ခံတို့ကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်စစ်ကြောင်းထုတ်လာစေကျွန်တော်တို့တိုက်ပွဲ
စစ်ကြောင်းတွေထုတ်လိုက်ရင်ကျွန်တော်တို့ရွာသားတွေကကြောက်နေကြတယ်စစ်သားတွေကလည်းတွေ့တဲ့လူအလုံးကိုမတင်ကြတဲ့အကြည့်မယုံကြည်တဲ့ပုံနဲ့ခေါ်ပြီးစစ်တယ်မေးတယ် တချို့ရွာသားတွေကယူယူသားသားနေတယ်မဖြေသမပြောသရင်ပူပြီးအရိုက်ပုတ်ခံရတဲ့အတွက်ပူပြီးကြောက်နေရတယ်စစ်တပ်လာရင်ပြေးနေကြရတယ
်မကြသိမီရပ်ပိုက်အတွက်ကလည်းကြောက်တော်မျိုးနေရုပ်သရွာမှာဘုံတလုံးပောက်ကွဲတဲ့အတွက်ခလေးငယ်နှစ်ဦးနဲ့အမျိုးသမီးတဦးဒဏ်ရာရရှိခဲ့တယ်လို့မြေပုံမိုးနေအုံကျွန်းရွာနေမှာခရီးသောဆက်လေတစီပိုက်ခဲခံရတဲ့အတွက်လာသားအွယ်ခလေးငယ်တဦးသေဆုံးခဲ့ရပါတယ်အခုလိုအရဲသားတွေထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရဘက်ကတာဝန်ယူဖိရှမ်းပေးတာအားနေတယ်လို့မြေပုံမျိုးနေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေဆန်းကအခုလိုပြောပါတယ်
အဖေကလည်းအဲ့လိုတေဆုံးတဲ့အခါမှာအဲဒီလိုလက်ရှိမဟုတ်ဘူးဒါကအေရကြီးလို့ချိတာဆိုတာအများကအဲ့လိုပဲပြောတယ်အဲတော့အစိုးရဘက်ကတဘုံတက်လို့တည်တယ်တဘုံပြည့်လို့ချိရဆိုတော့ပေါ်ရမျိုးလုံလာတဲ့အခါမှာသူတို့ကတောင်းဝန်မရှိဘူးဆိုတော့အဲတဘုံမျိုးဆွေးသွားပါတယ
်အရေးသားတွေတိခိုက်မှုမရှိအောင်နှစ်ဖက်လမ်းနှံကြိုက်တွေထိမ့်သိမ့်ကြဖို့နဲ့စိုက်ပွေးနဲ့မသဆိုင်တဲ့အရေးသားတွေကိုပိုက်မဲ့မထားပေးဂျနီဘာကွန်ဗီရှင်းနဲ့အညီပြည်သူတွေကိုကာကွယ်ပေးဖို့လိုသလိုအစိုးရဘက်ကလည်းတရားမျှတတဲ့ဖွာထုတ်အရေးယူမှုတွေလုပ်ပြီးတရင်သားလမ်းနှံကြိုက်တပ်ဖွဲ့တွေနဲ့အစိုးရတဲ့အကြမ်းမှာဝန်ရောက်ညှိနှိုင်းဆွေးနွေးပေးဖို့လိုတယ်လို့နိုင်ငံရေးလှစ်လာသူတွေကပြောဆိုနေကြပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မင်းပြမြို့နယ်စိတ်တရကျေးရွာအုပ်ချုပ်ရေးမှူးတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ပေးဖို့ကျေးရွာအုပ်ချုပ်ရေးမှူးတွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံခေါင်းဆောင်တွေကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်။နေဆက်ဒေတာတည်ငြိမ်အေးချမှုကိုအလေးထားဆောင်ရွက်ပေးဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တရုတ်အထူးကိုယ်စားလှယ်တို့ KIO ဗဟိုဌာနချုပ်လိုင်ဇာမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဖီဝါဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့ထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စရိုက်ကတဆင့်လဲဆက်သွင်းနေပါတယ်။လိစာက VOA မြန်မာပိုင်းအစီအစဉ်တဆင့်စရိုက်တက်တာအမှတ်855ရန်ကုန်စရိုက်ကြီးဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါ။ယူကရိန်းကိုစီးရေးကူညီပေးဖို့လွှတ်တော်ကအတည်ပြုပေးထားတဲ့ရန်ကုန်ငွေဒေါ်လာ390တန်းကိုသမ္မတဒေါ်နယ်ထရမ့်ကချက်ချင်းမပေးဘဲယာယီဆိုင်ထားခဲ့တာဟာရမုံငွေသုံးဆွဲခြင်းဆိုင်ရာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့အစိုးရလုံခြုံရေးတာဝန်ခံမှုရှိရေးဆောင်ကြည့်တဲ့တီးခြားလွတ်လပ်တဲ့ဌာနတစ်ခုကကြာသပတေးနေ့မှာပြောလိုက်ပါတယ်။သမရဟာသူ့အတွက်နိုင်ငံရေးအကျိုးမြတ်ရအောင်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုဖိအားပေးပြောဆိုတဲ့အချိန်ထဲမှာပဲအဲ့ဒီစီးရေးကူညီကိုဆိုင်ထားခဲ့တာပါ။သမရထရမ်ကိုအောက်လွှတ်တော်ကတရားစွဲထားတဲ့ပေါ်အထက်လွှတ်တော်မှာဂျာနာစစ်ဆေးမှုစတင်တော့မယ့်အချိန်မှာပဲ GAO လို့ခေါ်တဲ့အစိုးရတာဝန်ခံမှုဆိုင်ရာယုံကထုတ်ပြန်တဲ့အစီအကံစာထဲမှာအဲ့လိုပြောထားတာပါ။အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်ယူကရိန်းဆွေးနွေးကစုံစမ်းစစ်ဆေးပေးဖို့သမ္မတရဲ့ပုဂ္ဂိုလ်ရေးရှေ့နေကဆောင်ရွက်ခဲ့တာတွေကိုသမ္မတဒေါ်နယ်ထရမ့်အတိအကျသိတယ်လို့သမ္မတရဲ့ရှေ့နေလူဒီဂျူလီယာနီနဲ့လို့ဖော်ကင်ဘက်လက်ပါနာစကဆွဆွပြောကြားခဲ့တာကိုသမ္မတထရမ့်နဲ့အစိုးရအဖွဲ့တွေကပြန်ပြီးတော့တုံ့ပြန်ရှုတ်ချပြောဆိုနေကြပါတယ်။အဲလိုဆွဆွပြောကြားခဲ့သူသမ္မတရှေ့နေရဲ့လို့ဖော်ကင်ဘက်လက်ပါနာစာလောလောဆယ်မှာအမေရိကန်အမတ်လောင်းတွေအတွက်နိုင်ငံခြားထောက်ပံ့ငွေပံ့ပိုးပေးခဲ့တယ်ဆိုတဲ့ဆွဆွချက်နဲ့တရားရင်ဆိုင်နေရသူဖြစ်ပါတယ်။အမေရိကန်ပြည်တော်စုနဲ့ချုပ်ဆိုလိုက်တဲ့ကုန်သွယ်ရေးဆိုင်ရာယာယီသဘောတူညီချက်တရက်ပေါ်ဒီအစိုးရကချီးကျူးပြောဆိုပေမဲ့နိုင်ငံခြားမှာအပြန်အလှန်ဆွေးမှုရှိတဲ့အဓိကကိစ္စရပ်တွေကိုဂိုင်းတွယ်ဖြေရှင်းရမယ်လို့ပြောပါတယ်။ကမ္ဘာမှာစီးပွားရေးအင်အားကြီးဆုံးနိုင်ငံတစ်ခုအကြားဆက်စစ်လာကြကုန်သွယ်ရေးအငြင်းပွားမှုကိုဖြေရှင်းဖို့သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒူးဝန်ကြီးချုပ်လျိုဟီတို့ဗိုလ်ဒူးနေမှာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်ကမ္ဘာမှာထင်ရှားတဲ့အမျိုးသမီးကောင်းဆောင်တွေရဲ့မျက်နှာမှာဖူးပြောင်ဒဏ်ရာရထားတာမျိုးရေးဆွဲထားတဲ့ပိုစတာတွေကိုလမ်းဘေးနေရာမှာကတ်ထားတဲ့လမ်းဘေးအမှုပညာလှူရှာမှုတစ်ခုကိုအီတလီနိုင်ငံမီလန်မြို့မှာစတင်လှူဆောင်နေတဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။တောင်းကြနေမနေ့ခင်6 9 9အထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလတ် 190 အပြင်Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.